Welcome to the Voice of America in Burmese.
မြန်မာနိုင်ငံလူနေငံသောအလုံးဘီအန်ရယ်ပေါင်းကခင်မိပါစေကြောင်းဆုတောင်းမေတ္တာပို့သပါရစေ2022ခုနှစ်မတ်လ20ရက်စနေနေ့ပဲ VOA စီစဉ်တွေကိုည9နာရီကနေ10နာရီအထိဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်ခြေနေကြောင်း VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုရင်ဆုံးနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြောသိမ့်ပြောပြပါမယ်မြန်မာနိုင်ငံမှာဆီယနာဒိမှုကိုစန့်ကျင်ကောက်ွက်တဲ့ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲတာကြောင့်တေဆုံးသူအရေအတွက်ဟာဒီကနေ့ထိဆိုရင်240ကျော်သွားပါပြီ။ဒီကနေ့ရန်ကုန်တိုင်းတွင်းကတောင်မွေ၊လှိုင်၊တာကီတနဲ့တောင်ကလာတို့မှာဒုဥ္စီတေဆုံးပါတယ်။ပခုတ်ကူမှာမင်းညားကပစ်ခတ်ဖမ်းဆီးထားတဲ့ဒေါ်မာလာဝင်းရဲ့ရုပ်အလောင်းကိုမိသားစုကဒီကနေ့ပြန်ရခဲ့ပြီးမူးတုံနဲ့ပေါင်မာတော့မင်းညားကဒုဥ္စီတေဆုံးပါတယ်။နိုင်ငံရေးကျင်းနာများကူညီဆောင်ရှောက်ရေးအဖွဲ့ EPP ကမလ19ရက်နေ့ထိမှတ်တမ်းတင်ထားတဲ့တေဆုံးသူအရေအတွက်က235ယောက်ရှိတဲ့အတွက်အခုထပ်တိုးတာနဲ့ဆိုရင်အယောက်240ကျော်အထိရှိသွားတာပါ။မြေပြည်တော်ကဒီကနေ့ဆန္ဒပြပွဲကိုမြေရုပ်ပုံတွေအတံပုံးတွေပစ်ပြီးဖြိုခွဲတာကြောင့်ဆန္ဒပြသူတွေပြေးလွရာဖြစ်ပြီးကြားပါတယ်ရန်ကုန်မှာလည်းဒီကနေ့ဆန္ဒပြပွဲတချို့ကြိုကြားဆိုသလိုရှိခဲ့ပေမဲ့အဓိကအခြေအနေကတော့စစ်တပ်နဲ့ရဲကအသားစီတွေကိုလိုက်ရှင်းရင်းပစ်ခတ်တာတွေ့တဲ့လူကိုရိုက်နှက်ဖမ်းဆီးတာရထားတဲ့ကားတွေကိုဘူဒိုဇာနဲ့အကြောင်းမဲ့တိုက်ပြီးဖျက်ဆီးတာစတာတွေပဲဖြစ်ပါတယ်
။ဘယ်တော့မှဖြစ်သွားတာ။ဘာဘာဘာသူတို့ကားတွေတိုက်သွား။လက်ကားတက်ထိုးသွား။
ရန်ကုန်ကြောင်မြောင်းဘက်မှာဖြစ်ခဲ့တာကိုမျက်မြင်တွေ့သူကရိုက်ယူထားတဲ့ဗီဒီယိုထဲမှာတွေ့ရပြီးပျက်စီးသွားတဲ့ကားပိုင်ရှင်ကိုလမ်းမိထားတာပါ။အသားစီးတွေကိုဘူဒိုဇာကားကြီးနဲ့ထိုးရှင်းတာမှာအင်ဒိန်နဲ့အထိဝင်လူနည်းဖြစ်တာကိုလည်းဗီဒီယိုတစ်ခုမှာတွေ့ရပါတယ်။စစ်တပ်နဲ့ရဲတွေကဆိုင်တွေကိုဖျက်ဆီးတာ၊စားစရာနဲ့ပစ္စည်းတွေယူတာ၊စပိန်ဆိုင်ကယ်စတာတွေကိုရိုက်နှက်ကန်ကြောက်ဖျက်ဆီးတာ၊နေနေညာညာဆဲဆူအော်ဟစ်ဂျိမ်းမောင်းတာတွေကိုလည်းဗီဒီယိုတွေထဲမှာတွေ့ရပါတယ်။မန္တလေး၊ပဲခူး၊ကယား၊စကိုင်း၊မကွေး၊ကချင်ချင်း၊ကရင်တနင်္သာရီစတဲ့ပြည်နယ်တိုင်းဒေသကြီးတွေကမြို့တွေမှာဒီကနေ့ဆန္ဒပြဖို့တွေရှိခဲ့ပြီးအပြင်းအထန်တိုက်ခတ်ဖြုတ်ခွဲတဲ့တရင်တော့အခုချိန်ထိနေရသေးပါဘူး။တနင်္ဂနွေလုံးမှာအင်တာနက်ဆက်သွယ်ရေးကိုလျှော့ချတက်တောက်ထားတာကြောင့်လူလူရဲ့နေစတူဘာကိစ္စတွေမှာအခက်အခဲတွေကြုံနေကြရပါတယ်။စစ်တပ်ကအနာသိမ်းယူထားတဲ့အပေါ်နဲ့ဆန္ဒပြသူတွေကိုအကြမ်းဖက်တိုက်ခတ်ဖြုတ်ခွဲတဲ့အပေါ်နိုင်ငံတကာကပြည်အားပေးတောင်းဆိုတာတွေဇက်တိုက်ထွက်ပေါ်နေပါတယ်။ဆန္ဒသေးနာကိုကောက်ွက်ရှုတ်ချတဲ့ဆုံးဖြတ်ချက်တရက်ကိုအမေရိကန်အောက်လွှတ်တော်မှာတောက်ကြနေကထောက်ခံမဲ့398မဲ၊ကောက်ွက်မဲ14မဲ၊မဲမပြီးပဲနေတဲ့တမဲနဲ့တခဲနဲ့အတူတူချမှတ်ခဲ့ပါတယ်။ကြတာရီနေကလည်းမြန်မာနိုင်ငံဆိုင်ရာတန်ခတ်ရေးယူမှုဥပဒေမူရန်တရက်ကိုအောက်လွှတ်တော်မှာအတန်နဲ့မဲခွဲတည်ပြုခဲ့ပါသေးတယ်။မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေပေါ်သမ္မတဂျိုးဘိုင်ဒန်အဆိုရကတုံ့ပြန်ဆောင်ရွက်တာတွေကိုလွှတ်တော်မှာတင်ပြအစီရင်ခံဖို့အဲဒီဥပဒေကြမ်းထဲမှာပါရှိပါတယ်။ကုလသမဂ္ဂဗီမူဂျွန်အန်တိုနီယိုဂူဒရက်စ်ကလည်းဆန္ဒပြသူတွေကိုစစ်တပ်ကရဲရဲစဲစဲဖိနှိပ်နေတာကိုအပြင်းထန်ပြစ်တင်ရှုတ်ချပါတယ်။မြန်မာနိုင်ငံအခြေအနေဟာတိတ်ကိုဆိုးနေပြီးလုံးဝထိန်းချုပ်လို့မရတော့မယ့်အနေအထားရောက်နေပြီလို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂယာယီဌာနကိုယ်စားလှယ်ကသတိပေးခဲ့တဲ့တရက်ထဲမှာပဲအတွင်းမှုချုပ်ကလည်းအခုလိုအပြင်းထန်ပြစ်တင်ရှုတ်ချတာပါမြန်မာစစ်တပ်ရဲ့တိုက်ခတ်နေနေမှုတွေကိုကုလသမဂ္ဂရန်ကုန်ရုံးကစောင့်ကြည့်နေပြီးမှတ်တမ်းတင်ပြုစုထားတယ်လို့ယာယီဌာနကိုယ်စားလှယ်အန်ဒရူးကောက်ကူကတောက်ကြားနေမှာပြောခဲ့ပါတယ်ဥရောပသမဂ္ဂ EU ကလည်းမြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်းဆောင်တွေပေါ်တန်ခတ်ရယူဖို့ပြင်ဆင်နေတယ်လို့ပြောထားပါတယ်မြန်မာနိုင်ငံအခြေအနေကိုဆွေးနွေးဖို့အာဆီယံအဆင့်မြင့်စည်းဝေးတရက်ခေါ်ယူရေးအလက်ကျအာဆီယံဥက္ကဋ္ဌဘူနန်နိုင်ငံဆော်ဘွားနဲ့အတူချက်ချင်းဆွေးနွေးမယ်လို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကတောက်ကြနေမှာပြောခဲ့ပြီးတဲ့နောက်မလေးရှားဝန်ကြီးချုပ်မူဝါယတင်ရစင်ကလည်းအဲလိုစည်းဝေးမျိုးခေါ်ယူဖို့ထောက်ခံကြောင်းတရက်ထဲမှာပဲပြောခဲ့ပါတယ်မြန်မာနိုင်ငံကနေအိန္ဒိယချင်းအိန္ဒိယနိုင်ငံဘက်ကိုထွက်ပြေးလာသူ1000ကျော်ရှိပြီလို့အိန္ဒိယလူတော်အမတ်တယောက်က Riders ဒင်းထဏာကိုတောက်ကြနေကပြောပါတယ်ရည်တွက်ပို့တိုးလာဝယ်ရှိတာကြောင့်နိုင်ငံနယ်စပ်မှာဒုက္ခသည်စခန်းတွေတသက်မမတ်တိဆောက်ရေးအကူအညီပေးဖို့မီဇိုရန်ပြည်နယ်တာဝန်ရှိသူတွေကအိန္ဒိယဘူအစိုးရကိုတွန်းအားပေးနေတယ်လို့ပြည်နယ်လွတ်တော်အမတ်တူဖြစ်သူ K. Vanlavina က Rider သတင်းဌာနကိုပြောပါတယ်မြန်မာနိုင်ငံရဲ့နယ်စပ်ချင်းထိစပ်နေတဲ့အိန္ဒိယပြည်နယ်၄ခုနဲ့နယ်စပ်လုံခြုံရေးတပ်ဖွဲ့တွေအနေနဲ့မြန်မာနိုင်ငံကနေတရားမဝင်ဝင်လာသူတွေကိုတားဆီးဖို့နဲ့ဝင်လာတာရှိရင်ပြန်ပို့ဖို့အိန္ဒိယဘူအစိုးရကပြီးခဲ့တဲ့သတင်းပတ်မှာညွှန်ကြားခဲ့ပါတယ်ဒါပေမဲ့လည်းအဲ့ဒီညွှန်ကြားချက်ကိုမီဇိုရန်ပြည်နယ်ကမလိုက်နာပါဘူးဒါ့အပြင်မြန်မာနိုင်ငံဒုက္ခသည်တွေကိုခေလုံးဝင်ပေးဖို့ပြည်နယ်ဝန်ကြီးချုပ်ဆိုရမ်ထန်ကာကအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီစီကိုကြာသာပေးနေကစာရေးတိုက်တွန်းခဲ့ပါတယ်။အိန္ဒိယနိုင်ငံရင်းနဲ့တရားကြိုင်တွေ့ရမယ့်နိုင်ငံသားရေးမူဝါဒဆိုင်ရာကိစ္စရပ်တွေရှိတယ်ဆိုတာကျွန်တော်နားလည်ပါတယ်။ ဒါပေမဲ့ဒီလူသားဘေးဒုက္ခကိုတော့ကျွန်တော်တို့လိလိရှုမထားနိုင်ပါဘူးလို့ရိုက်တာစိန်နာကကြီးဝင်လာခဲ့တဲ့ပေးပို့စာမိတ်တူထဲမှာဒီနယ်ဝန်ကြီးချုပ်ဇူရမ်တန်ကာကရေးထားပါတယ်။ဒီနေ့နိုင်ငံပန်ဂျပ်ပြည်နယ်ဒန်တာရန်ခရိုင်ကအရာပေါင်းများစွာသောလယ်သမားတွေဟာညူဒီလီမြို့တော်မှာဆန္ဒပြနေတဲ့လယ်သမားတွေနဲ့ပူးပေါင်းဖို့ဒီကနေ့ထွက်လာကြပါတယ်။ဆယ်စုနှစ်ပေါင်းများစွာအတွင်းလေယာဉ်လုပ်ငန်းဆိုင်ရာအကြီးအမားဆုံးပြုပြင်ပြောင်းလဲမှုအစီအစဉ်ဟာသူတို့ကိုထိခိုက်နစ်နာစေခဲ့ဆိုပြီးနယူးဒီလီမြို့တော်အပြင်ပဲနေရာ၃ခုမှာဒီဇင်ဘာလကလေးကလယ်သမားအမြောက်အများနဲ့သူတို့မိသားစုဝင်တွေစခန်းချပြီးဆန္ဒပြနေကြတာပါဒေသတစ်ခုကလယ်သမားတွေပြင်ရမယ်ဆိုရင်နောက်ဒေသတစ်ခုကလယ်သမားတွေအစားထိုးနေရာဝင်ယူပြီးအလှည့်နဲ့ဆက်ပြီးဆန္ဒပြသွားမယ်လို့လယ်သမားတွေကပြောပါတယ်ပြုပြင်ပြောင်းလဲဥပဒေတွေကိုဆက်စစ်လာကြဆိုင်းငံ့ထားမယ်လို့ဝန်ကြီးချုပ်နေရင်ဒရမ်ဘူရီအစိုးရကကန့်လန့်ခဲ့ပေမဲ့လေသမားတွေကလက်မခံပဲလုံးဝဖြတ်သိမ်းပြစ်ဖို့တောင်းဆိုနေကြပါတယ်ခင်ဗျာ
VOA American တန်ညားတဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.19 kHz 5.55 ည5.25 kHz 7.83ည5.32 kHz 9.35နဲ့စနေတင်းတွေမှာမိုင်းလက်မီတာ190 kHz 5.5တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ကျွန်တော်ဝင်းမင်ပါ။စနေနေ့ညပိုင်း VOA American တန်ရဲ့ထိတ်တန့်ရသတင်းတွေကိုဆက်ပြောပြနေပါတယ်။ American မြေပေါ်မှာအမုန်းတရားတွေအတွက်နေရာမရှိဘူးလို့သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။အရှာနယ်ပေါ် American အမျိုးသမီး6ဦးနဲ့အခြား2ဦးပြစ်သက်ခံရတဲ့ကိစ္စနဲ့ပတ်သက်လို့အရှာနယ်အမေရိကန်တိုင်ဝမ်ကခေါင်းဆောင်တွေနဲ့ဆွေးနွေးပြီးမှသမ္မတကအခုလိုပြောခဲ့တာပါ
Hate can have no safe harbor in America. It must stop.
အမုန်းတရားဆိုတဲ့အမေရိကန်နိုင်ငံမှာခိုးအောင်ဖို့နေရာမရှိပါဘူး။ဒီအမုန်းတရားရှိနေတာတွေကိုရက်ကိုရက်တန့်ပြစ်ရမှာပါ။ဒီတာဝန်ကကျွန်တော်တို့အားလုံးပေါ်မှာကြားရောက်နေပါပြီ။ကျွန်တော်တို့အားလုံးအတူဝိုင်းပြီးဒါကိုရက်တန့်ပြစ်ရမှာပါလို့သမ္မတဘိုင်ဒန်ကပြောသွားတာပါ။အမေရိကန်နိုင်ငံသားအားလုံးကိုအတူစူးစီးဖွဲ့နှောင်ထားတဲ့စံတမ်းမှုတွေကျူကြီးချက်တွေကရိုးရိုးရှင်းရှင်းလေးရှင်းထားပြီးတာပါဒီထဲကတခုကတော့အမုန်းတရားသိမ်းဆီးထားမှုကိုဝိုင်းဆန့်ကျင်ရပ်တည်ကြဖို့ပါလို့သမ္မတဘိုင်ဒန်ကဂျော်ဂျာပြည်နယ်အက်တလန်တာမြို့ရှိအမ်မိုရီတပ်သူမှပြောခဲ့ပါတယ်ဒီပြစ်ဒဏ်ခဲ့မှုဟာလူမျိုးရေးမုန်းနှီးမှုကြောင့်လို့ဂျော်ဂျာပြည်နယ်အရာရှိတွေဘက်ကတော့မသတ်မှတ်ထားသေးပါဘူးဒီအချိန်မှာပဲသမ္မတဘိုင်ဒန်ဟာဒုသမ္မတကမ်မရာဟဲရစ်နဲ့အတူဒီကိစ္စတွေကိုဖြေရှင်းနိုင်ဖို့ဂျော်ဂျာပြည်နယ်ကိုရောက်လာခဲ့တာပါသူကဘလို့ရွေးချက်နဲ့ပဲလို့လို့အာရှအနယ်ဘွားတွေအမေရိကန်တွေများပြားစိုးရိမ်မှုတွေနဲ့နေနေကြရပြီလို့ထောက်ပြခဲ့ပါတယ်ခင်ဗျာအမေရိကန်ကာကွယ်ဝင်ကြီးဟာအိန္ဒိယကာကွယ်ဝင်ကြီးနဲ့သွားတွေ့ဆုံပြီးနှစ်နိုင်ငံကာကွယ်ပူးပေါင်းဆောင်ရွက်မှုမြင့်တင်ဖို့အလေးထားပြောခဲ့ပါတယ်သမ္မတဘိုင်ဒန်အစိုးရအဖွဲ့အကြီးအကဲတူအနေနဲ့အိန္ဒိယနိုင်ငံကိုပထမဆုံးချိန်ရောက်လာတဲ့အမေရိကန်ကာကွယ်ဝင်ကြီးလွိုက်အော့စတန်ဟာမနေ့ကရက်ရောက်ချင်းပဲအိန္ဒိယဝန်ကြီးချုပ်နဲ့တွေ့ခဲ့ပါတယ်ဒီနေ့စနေနေ့မှာတော့အိန္ဒိယကာကွယ်ဝင်ကြီးရက်ရှနက်ဆင်းနဲ့နယူးဒီလီမှာတွေ့ဆုံပြီးနှစ်နိုင်ငံကာကွယ်ဆက်ဆံမှုကြောင်းဆွေးနွေးရမှာအထူးသဖြင့်သတင်းချက်လက်ဖလှယ်တာနဲ့နှစ်ဖက်အပြန်အလှန်ဆက်ဆံရေးတည်ဆောက်ဖို့ကိစ္စတွေကိုအလေးထားခဲ့ပါတယ်။တရုတ်ရဲ့အာရှဒေသတွေအင်အားထုတ်ပြလာမှုကိုပြန်တွန်းလှန်နိုင်ရေးအမေရိကန်အနေနဲ့အာရှဒေသတွေမဟာမိတ်တွေနဲ့ဆက်ဆံရေးတိုးမြှင့်လာတာပါ။
We discussed opportunities to elevate the U.S. India major defense.
American and India ရဲ့ကြီးမားတဲ့ကာကွယ်ရေးမဟာမိတ်အဖွဲ့မှုပေါ်ပြန်သုံးသပ်ဖို့အခွင့်အလမ်းတွေကိုဆွေးနွေးခဲ့ပါတယ်။ Biden Harris အစိုးရတဲ့ဒါကဦးစားပေးတစ်ခုဖြစ်ပြီးဒါကို data တွေပူးပေါင်းဆောင်ရွက်မှုစစ်တပ်ချင်းပြန်လည်ဆက်သွယ်ဆောင်ရွက်မှုနဲ့ကာကွယ်ရေးဆိုင်ရာကုန်သွယ်မှုတွေကနေတစ်ဆင့်လှုပ်ဆောင်သွားမှာပါလို့ပြောသွားတာပါခင်ဗျ။ပါကစ္စတန်ဝန်ကြီးချုပ်အမရန်ခန်းမှာကိုဗစ် -19 ပိုးစစ်ဆေးတွေ့ရှိခဲ့တယ်လို့ပါကစ္စတန်ကျန်းမာရေးဝန်ကြီးကပြောလိုက်ပါတယ်။ကျန်းမာရေးဝန်ကြီးဖိုင်ဇယ်ဆူတန်ကပြီးခဲ့တဲ့နှစ်ရက်ကပဲကာကွယ်ဆေးအထိုးခံခဲ့တဲ့ဝန်ကြီးချုပ်ခန်းမှာအခုလိုကိုရိုနာဗိုင်းရပ်စ်ပိုးတွေ့ခဲ့တာလို့ဒီနေ့ပြောလိုက်ပါတယ်။အခုဝန်ကြီးချုပ်ခန်းအနေနဲ့အိမ်မှာပဲသီးသန့်ခွဲနေထိုင်နေတယ်လို့ကျန်းမာရေးဝန်ကြီးဆူတန်ကအင်တာနက်တွစ်တာကနေဆက်ပြောခဲ့ပါတယ်။လူဦးရေသန်း220ရှိတဲ့တောင်အာရှဒေသကပါကစ္စတန်မှာကိုဗစ် -19 ပိုးကူးစက်မှုတွေတဟုန်တိုးမြင့်တက်လာတာကိုကြုံရပါတယ်။ပါကစ္စတန်မှာခုချိန်ထိပိုးတွေ့ထားသူပေါင်း6သိန်းကျော်လာနေပြီးသေဆုံးသူပေါင်းကလည်း13,000ကျော်လာပြီလို့ပါကစ္စတန်ထိပ်တန်းသတင်းစာဆောင်တစ်ခုဖြစ်တဲ့ John Yen Internet Website မှာဖော်ပြထားပါတယ်။ပါကစ္စတန်မှာပိုလူးနေမှာပဲတရုတ်ကဒုတိယတုပ်ပို့လာတဲ့ကိုဗစ်ကာကွယ်ဆေး Sinopharm 5သိန်းကိုလက်ခံရရှိပြီးဆက်ထိုးပေးနေပါတယ်။ဒါ့အပြင်ကျတာရင်းနေမှာအဓိကကူးစက်ခံရတဲ့ဒေသတွေကို Lockdown မှာချပြီးဈေးတွေကုန်တိုင်းကြီးတွေရုံးတွေနဲ့စားတောက်ဆိုင်အားလုံးကိုလည်းဆက်ပိတ်ထားပါတယ်ခင်ဗျ ရင်သွေးခဲနိုင်တာကိုစိုးရိမ်မှုနဲ့ရပ်ဆိုင်းခဲ့တဲ့ကိုဗစ်ကာကွယ်ဆေးအမျိုးအစားကိုပြင်သစ်ဂျာမနီနဲ့အီတလီတို့မှပြန်ထုတ်ပေးနေပါပြီ။ AstraZeneca ကုမ္ပဏီထုတ်ဒီကိုဗစ် -19 ကာကွယ်ဆေးမှာသွေးခဲမှုစိုးရိမ်ချင်မရှိပါဘူးလို့ကျန်းမာရေးရှိတွေကအတည်ပြုပေးပြီးမှအခုလိုပြန်စထုတ်တာပါ။ AstraZeneca ကုမ္ပဏီနဲ့ Oxford တို့ပေါင်းထုတ်တဲ့ဒီကာကွယ်ဆေးအမျိုးအစားဟာလုံးကျုံစိတ်ချရပြီးထိရောက်မှုရှိပါတယ်လို့ဥရောပသမ္မတရဲ့ဆေးဝါးစောင့်ကြည့်ကုကယ်ရေးအေဂျင်စီကထုတ်ပြန်ပြီးမှဒီဥရောပနိုင်ငံတွေမှာအခုလိုကာကွယ်ဆေးပြန်စထုတ်ကြတာပါ EMA လို့သူကခေါ်တဲ့ဥရောပဆေးဝါးအေဂျင်စီကအခုလိုထုတ်ပြန်ခဲ့တာအပြင်ကုလသမဂ္ဂရဲ့ပြည်သူ့ကျန်းမာရေးအဖွဲ့ဖြစ်တဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကလည်းဒီကာကွယ်ဆေးအမျိုးအစားထိုးပြီးသူတွေလက်ရှိမှတ်တမ်းအရသွေးခဲတာပိုဖြစ်စေနိုင်တာမျိုးမတွေ့ထားပါဘူးလို့ပြောခဲ့ပါသေးတယ်ကျန်းသစ်ကျန်းမာရေးဝန်ကြီး Oliver Veran ကတော့သူ့နိုင်ငံကျန်းမာရေးကြံပေးအဖွဲ့အနေနဲ့ဒီအစွမ်းစနကကာကွယ်ဆေးကိုအသက်55နှစ်ဒါမှမဟုတ်55နှစ်အထက်တွေကိုပဲထိုးပေးရမယ်လို့သတ်မှတ်ထားကြောင်းပြောလာပါတယ်။အခုဥရောပဆေးဝါးအေဂျင်စီရဲ့ထုတ်ပြန်မှုတွေဒီအစွမ်းစနကကာကွယ်ဆေးနဲ့အထူးသဖြင့်ပုံငယ်တဲ့မျိုးသမီးတွေမှာသွေးခဲမှုအနည်းငယ်ဆက်ဆက်မှုပေါ်တော့ပြည်သစ်ကျန်းမာရေးအရာရှိတွေကအပြတ်မငင်းထားတာကိုကိုးကားခဲ့ကြပါတယ်။ဒါပေမဲ့ဥရောပဆေးဝါးအေဂျင်စီရရှိတွေကတော့တစ်ခုလုံးအနေထားမှာဒီအစွမ်းစနကကာကွယ်ဆေးကစိုးကျိုးထက်ကောင်းကျိုးအများကြီးရှိနေတယ်လို့ထောက်ပြထားပါတယ်စနေညပိုင်းသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုချိန်ကစပြီး VO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်
ရန်ကုန်နဲ့မန္တလေးပါဝင်နိုင်ငံတော်ကမြို့တွေမှာဆက်အနာသိမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဒီနေ့မှာဆက်လက်ဖြစ်ပွားခဲ့ပြီးတော့ရန်ကုန်မှာတော့စစ်တပ်နဲ့ရဲတပ်ဖွဲ့ကပစ်ခတ်တာကြောင့်၄ယောက်သေဆုံးသွားခဲ့ပါတယ်။တောင်မွေပါဝင်တချို့မြို့နယ်တွေကရက်ခွက်တွေလမ်းတွေထဲကိုဝင်ရောက်ပြီးတော့ပစ်ခတ်ချင်းချောက်တာတွေလုပ်ခဲ့သလိုကားတွေကိုလည်းဖျက်ဆီးခဲ့ပါတယ်။ဒီကြောင့်လည်းပတ်သက်ပြီးတော့ကျွန်တော်ရန်တိုင်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။ရန်ကုန်မှာတော့စစ်တပ်နဲ့ရဲတပ်ဖွဲ့ကပစ်ခတ်နေနှင်းခဲ့တာကြောင့်ဒီနေ့မှာဆန္ဒပြတဲ့သူ၄ယောက်ထပ်မင်းသေဆုံးသွားခဲ့ပါတယ်။ဆန္ဒပြပွဲဟာမြို့နယ်တချို့မှာပဲခြုံကြခြုံကြရှိနေခဲ့ပြီးဒါကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကပစ်ခတ်နေနှင်းခဲ့လို့လမ်းမြို့နယ်တွေမှာတယောက်စီသေဆုံးခဲ့တာပါ။တောင်မွေမြို့နယ်ကြောင်မြောင်းကမြို့တစ်နှစ်လမ်းထိပ်မှာဒီနေ့နေ့လယ်ပိုင်းကလူငယ်တဦးပစ်ခတ်ခံရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့တောင်မွေမြို့နယ်မှာနေထိုင်သူတဦးက VOA ကိုအခုလိုပြောပါတယ်။
ကျောင်းမြောင်းကတော့ဒီကလေးတယောက်ကတော့ဗျာဒီလူတစ်ခုဖြစ်လမ်းထိပ်မှာဒီဟတ်ဆော့ပဲမကောင်းဘူးလေတစ်ခံရရတယ်အဲငါအိုင်ငါမှာတခါလေးဆုံးသွားတာနော်27နှစ်လောက်ကြာတယ်ဟုတ်ကလေးကောင်းလေးပြောဆန်းပါတယ်မနေ့ညဒီမှာဝင်ကျန်းထားတယ်မနေ့ကလည်းချက်ခတ်ထားတယ်ပြောင်းမူတတိယတပိတ်ကအဲကျောင်းမြောင်းထဲမှာရှိလို့ပြောရတယ်ဒီလူငယ်ရောမစဲစိတ်တော့မဆုစုပြီးရရှိတော့အဲ့တော့အဲ့ဒါကိုကိုယ်ကဘလိုင်းဝင်ချက်ချောက်ရတာလေစနာပြဖို့လုပ်တယ်တော့မှန်လားမကြောက်အောင်ပြရသေးပါဘူးဒီတိုင်းနဲ့တို့ဒီလူလေးစုလေးမရှိသေးဘူးအဲ့မှာဖြစ်တာပဲဖြစ်တဲ့အတင်းဆုံးအတန်မုန်းစီပေါ့ဒီဗရမတော့ဒါပါကြီးလိုပါနဲ့ဒါနဲ့တကယ်ကျတော့ကြီးအဆင့်နဲ့ဖြစ်တာပေါ့
ဟာကောက်တဲ့ဝင
်ဒါပြင်လုံလုံရေးအာနာပိုင်းလေးဟာရက်ကွက်တွေလမ်းတွေထဲကိုဝင်ပြီးပြစ်ခတ်တာတွေချင်းကြောက်ပြောဆိုတာတွေလုပ်ခဲ့သလိုလုံလုံရေးကတားဆီးထားတဲ့အကာရန်တွေကိုလည်းရက်ကွက်နေပြည်သူတွေကိုအတင်းဖယ်ရှားခိုင်းတာတွေရှိခဲ့ပါတယ်တောင်ဝင်းမြို့နယ်က168လမ်းမှာဆိုရင်လဲလမ်းမမှာရပ်ထားတဲ့ကားတွေကိုဘူလိုဇာနဲ့ထိုးသွားတာကြောင့်ကားတွေအတော်များများထိခိုက်ပျက်စီးသွားခဲ့တယ်လို့ပြောပါရယ်
။မနေ့ပိုင်းကဈေးထဲဒီမှာလူလူတွေကိုဒင်းခေါ်ပြီးတော့အကျဉ်းကားရံတွေအတင်းဖယ်ထိုင်းရတယ်လို့ဆိုတော့ဒီကားတော့ကားတွေအစီးတော်တော်များတယ်ကျွန်တော်တို့ကအကားစီးပြန်ထားလို့ဆိုပြီးတော့အဲ့ဒါကြီးခေတာဆိုအကြောင်းပြပြီးတော့သူ့အိမ်ကဒင်းမှာရပ်ထားတဲ့ကားတွေပဲအစီးရေးတယ်ဆိုတော့ချက်စီးသွားတယ်အဲ့ဒီတော့ထိုးချတယ်
ကားပြင်တာကီရာမျိုးနဲ့6ရက်ကွက်အတွင်းမှာလဲစစ်တပ်နဲ့ရဲတပ်ဖွဲ့အဒီဘက်ကဒီနေ့ညနေပိုင်းမှာပြစ်ခတ်နေနေတာကြောင့်တယောက်စီဆုံးပြီးတော့မြို့သမီးတူပါဝင်3ယောက်ထံရရသွားခဲ့တယ်လို့လည်းသိရပါဗျာ။အ
ူလေးရုပ်ပြင်လို့
ကားပြင်လမ်းဘေးမှာရပ်ထားတဲ့ကားတစ်စီးရဲ့မှန်ကိုရိုက်ခွဲဖျက်ဆီးနေတာကိုလည်း Facebook လူမှုကွန်ရက်တွေမှာတွေ့ကြရပါတယ
်။
မလေးဘက်မှာတော့မြားတောင်ကျောင်းတိုက်ကတံဃာတွေဥဆောင်ပြီးတော့မြားတောင်တပိတ်စစ်ကြောင်းကဒီနေ့မှာခြိတက်ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေဟာပြည်တော်စုလွတ်တော်ကိုစားပြုကော်မတီ CRPH ကိုထောက်ခံကြောင်းဆိုင်းဘုတ်တွေပိုစတာတွေကင်ဆောင်ပြီးတော့ညီညွတ်စွာဆန္ဒပြခဲ့ကြပါတယ်။အချိန်တည်းမှာပဲအကြမ်းမဖက်အာဏာဖီဆန်တဲ့ CDM လို့ရှောင်းမှုမှာပါဝင်နေကြတဲ့မန္တလေးကရထားပို့ဆောင်ရေးဝန်ထမ်းတွေကိုသူတို့ရဲ့ဝန်ထမ်းအင်အားတွေကနေမတ်လ22ရက်နေ့နောက်ဆုံးဖယ်ပေးဖို့ပြောထားတာကြောင့်ဝန်ထမ်းတွေဟာသူတို့ရဲ့နေအိမ်တွေကနေစတင်ပြောင်းရွှေ့နေကြပြီးတော့မြို့ကန်ပြည်သူတွေကလည်းကူညီနေကြတယ်လို့သိရပါတယ်။ ဘကုမျိုးဘက်မှာဆိုရင်လည်းဘကုမျိုးစက်တော်တွင်မှာစစ်ကောင်စီဘက်ကပြစ်ခတ်တာကြောင့်၄ယောက်ထက်မနည်းထိခိုက်ဒဏ်ရာရသွားခဲ့တယ်လို့သိရပါတယ်။အခုလိုစစ်တပ်နဲ့ရဲတပ်ဖွဲ့ကရက်ွက်ဒီတဲကိုဝင်ရောက်ပြစ်ခတ်တာတွေကြောင့်လူတွေရဲ့ဘဝတွေဟာဘေးကင်းလုံခြုံမှုမရှိတော့ဘူးလို့လည်းတာမွေမျိုးကံကပြောပါတယ်။
အခုကတော့ပြောရရင်တော့လုံအောင်သူကတော့ပြောတယ်ပေါ့နော်လုံချုံဆန္ဒပြရတဲ့ဒီဘိတ်ချဲရပါရင်ပါဝင်နေတဲ့သူတွေမှမဟုတ်ပါဘူးသူရုပ်ကုန်ကြည့်သူကိုယ်တိုင်လည်းမလုံချုံပါဘူးကွာဘယ်သူမှအိမ်ထဲနေလည်းမလုံချုံဒီဖက်လည်းမလုံချုံအပြင်ထွက်တဲ့ကတော့ကိုယ်မလုံချုံလို့ဖြစ်လေအိမ်ထဲကလည်းလုံချုံနေတော့ဖြစ်ပါတယ်ဒါတော့ဒီကညာကမရှိဘူးသူကအခုကဘာမှဥပဒေလည်းမရှိဘူးသူတရားလည်းလုပ်တယ်ဝန်ကြီးမလုံချုံထွက်စီလို့ထွက်ပြီးတော့လုံချုံလို့လုံခေါ်တယ်နေခေါ်တိုင်းရင်ခံရရှိရအလုပ်လုပ်ကြတော့နော်ဆိုင်ဒီပါလေဆိုတဲ့ဝင်လုံချုံလို့လေတို့ရတဲ့ခါကျတော့ပေးချာပြောရတော့လုံးဝကိုကျွန်တော်တို့ကဟိုမလုံးမချုံဖြစ်နေတဲ့အနေအထားပေးချာတယ်နိုင်ငံရဲ့ဒီစစ်တပ်ရဲ့ရေးချောင်းမလုံးမချုံဖြစ်နေတာပေါ့နော်တို့ကတော့ပေးချာတယ
်ဖေဖော်ဝါရီတရနေ့ကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်နိုင်ငံတော်ဆန္ဒပြပွဲတွေကိုပြစ်ခတ်နှိမ်နှင်းခဲ့တာကြောင့်အခုဆိုရင်တည်ဆုံးသူဥယျဟာ140ကျော်သွားပြီဖြစ်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ
ဒီနေ့မနက်20ရက်စနေနေ့မှာတောင်ကိုရီးယားနိုင်ငံရဲ့လက်ရှိစစ်တော်မှလည်းဖြစ်တာမျက်နှာကိုရီးယားပေါင်းစည်းရေးဥက္ကဋ္ဌလည်းဖြစ်တဲ့မစ္စတာဆုံယောင်ဂီကမြန်မာနိုင်ငံရဲ့တည်ထောင်စုလွှတ်တော်ကိုစားပြုကော်မတီနိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကိုဖုန်းနဲ့ဆက်သွယ်ပြီးမြန်မာလက်ရှိနိုင်ငံရေးအခြေအနေတွေနဲ့ CRPH ရဲ့ကိုစားပြုမှုအနေအထားတွေကိုမေးမြန်းခဲ့ပါတယ်။အခုလိုပြောဆိုချိန်မှာမစ္စတာဆုံယောင်ဂီနဲ့အတူတခြားမြန်မာအရေးလှုပ်ရှားပေးနေတဲ့တောင်ကိုရီးယားလွှတ်တော်မှ16ဦးလည်းအတူရှိနေခဲ့တာပါ။အခုလိုဆက်သွယ်ပြောဆိုရာတောင်ကိုရီးယားလွှတ်တော်အစအဦးအတွင်နိုင်ငံခြားရေးရုံးခန်းမထဲမှာရှိနေခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နိုင်ငံတကာဆက်ဆံရေးစည်းရုံးရေးကော်မတီကိုရီးယားရဲ့ဥက္ကဋ္ဌဦးရနိုင်ထွန်းကိုကျွန်မခွန်ညိုကဆက်သွယ်မေးမြန်းထားပါတယ
်။အခုလက်ရှိမှာနိုင်ငံခြားရေးဌာနနဲ့တောင်မြောက်ကိုရီးယားကောင်စီကော်မတီမှာဥက္ကဋ္ဌထုတ်နေတဲ့ဒီမစ္စတာဆွန်ယောင်ဂီဆိုတာကကိုရီးယားနိုင်ငံခြားရေးဝန်ထမ်းမှာဩဇာကျေးဇူးချီးမကြီးမားတဲ့သူကျော်လည်းဖြစ်ပါတယ်။အဲ့တော့သူကနေပြီးတော့လွှတ်တော်အစအဦးထဲမှာရှိတယ်။သူနိုင်ငံခြားရေးအကြိုကနေကိုကျွန်တော်တို့ဖိတ်ခေါ်ပါတယ်။မြန်မာနိုင်ငံရဲ့ကိစ္စရည်တူဆွေးနွေးချင်ပါတယ်ကိုကျွန်တော်တို့ဖိတ်ခေါ်ပါတယ်။ဖတ်တွေ့ရဲ့အချိန်မှာသူကတရှိမှမြန်မာနိုင်ငံအတွက်မှာ CIA ဆိုတော့ဘွေးကြီးရဆိုသူတို့သိရပါတယ်၊ကြားသိရပါတယ်။စစ်တော်ရဲ့မှာလည်းသူတို့ဒီကိစ္စတွေကိုထောက်ခံဖို့ CIA နဲ့သူတက်သွေးလို့ဆောက်ဖို့ပြီးတော့သူတို့အစီအစဉ်တွေဆွဲနေပါတယ်။အဲ့ဒီကြောင့်မို့ CIA base ကအဓိကပြောရေးဆိုခွင့်ရှိသူကောင်းဆောင်သူနဲ့သူတို့တရားဝင်စကားပြောချင်ပါတယ်လို့သူအနေနဲ့ပြောပါတယ
်။လွတ်တော်ကိုယ်စားလှယ်တွေကရောရှေ့ဆက်ပြီးတော့ဟိုပူပေါင်းဆောင်ရွက်ဖို့အတွက်အစီအစဉ်တွေနဲ့ပတ်သက်လို့အလားအလာဘယ်လိုရှိပါလဲ။
အခုလက်ရှိမှာဆိုလို့ရှိရင်သက်တော်ကိုယ်စားလှယ်တွေကအိတ်အားတိုင်းနဲ့လက်မှတ်ထိုးပြီးတော့ဆောင်ရွက်နေတဲ့ကမ်ပိန်းတွေကိုလည်းအစဉ်ဆက်မပြတ်ပြုလုပ်နေတာရှိပါတယ်။နောက်ဆုံးဒီ UN မှာရှိတဲ့အဲ့ဒါဆုံးယူပွဲမှာလည်းမနိုင်ငံရေးကိစ္စကိုတစ်သေးဝင်ဆောင်ရွက်ဖို့တောင်းဆိုမှုတွေကိုလည်းစာတင်ပြီးတော့တောင်းဆိုတာတွေကိုပြုလုပ်နေတာကိုကျွန်တော်တွေ့ရှိရပါတယ်။နောက်ဆုံးသက်တော်အတွင်းထဲမှာကတော့သက်တော်အမတ်ကြီးအကုန်လုံးတိုင်ပင်ဆုံးဖြတ်ပြီးတော့မြန်မာဒီမိုကရေစီအရေးအတွက်ကိုရီးယားသက်တော်တည်းရဲ့လုံးဝနေပြီးတော့ဥပုံပေါဝင်ပြီးမြန်မာနိုင်ငံကဒီမိုကရေစီလမ်းကြောင်းကိုပြန်လည်ရောက်ရှိသွားအောင်ဆောင်ရွက်မယ်ဆိုရင်ဆုံးဖြတ်ချက်ကိုလည်းကိုရီးယားသက်တော်ကနေပြီးတော့ချမှတ်ထားပြီးသားဖြစ်ပါတယ်ခင်ဗျ။ဟုတ
်ကဲ့ကိုရီးယားနိုင်ငံကျေးဇူးတင်ပါတယ်နော်။
ဒီလိုအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရမှာ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်မီပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါမယ်။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOE Facebook အစမ်းနာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။မန္တလေးတိုင်းဘူဘုံမြို့နယ်မွန်ပြည်နယ်ပေါင်မြို့နယ်မှာစစ်ကောင်စီကနေပုံမှန်144ညမထော်ရမိတ်ထုတ်ပြန်ထားရမှာလိုက်နာမှုမရှိတဲ့သူတွေကိုလုံခြုံရေးတပ်ဖွဲ့တွေကနေပြစ်ခတ်မှုတွေဖြစ်ပွားနေတာပါ။မင်းညမှာမန္တလေးတိုင်းမိုးကုံမြို့လေဦးရက်ွက်မှာရက်ွက်လုံချုံကြီးကင်းဆောင်နေတဲ့ပြည်သူတွေကိုကင်းလှက်လာတဲ့လုံချုံကြီးတပ်ဖွဲ့တွေကနေပြစ်ခတ်ခဲ့တယ်လို့မိုးကုတ်ဒေသခံလူကဆိုပါတယ
်ကျွန်တော်တို့အဲ့ဒီလေဦးမှာကျွန်တော်ကင်းလေးတွေစောင့်နေပါတယ်အမတမာဒီဝင်လာမှာဟိုအရောက်ပြန်နေဝင်လာမှာဆိုလို့လေနော်ညဟို7နာရီဝဲလောက်မှာတံတော်စစ်ကြောင်းဝင်သွားပြီးတော့ဒီလိုပြစ်တာနှစ်ယောက်ဖြစ်သွားပါတယ်တယောက်ကတော့ပြောင်းပြီးဆုံးသွားလို့တက်ချီတပ်ဖွဲ့ဝင်လေးကအတင်းတင်းကျပါတယ်နောက်တစ်ယောက်ကတော့မန္တလေးကိုပြဲသွားပြီခင်ဗျာ
တန်ရရသူတူကတော့မန္တလေးစေယုံကိုပို့ဆောင်ထားရပါတယ်အလားတူမိုးပြင်းနဲ့ပေါမြူနဲ့အတွင်းမှာလည်းညအချိန်မတော်သွားလာသူနူးကိုလည်းလုံချုံရေးအဖွဲ့တွေကနေပြစ်ခတ်ခဲ့တယ်လို့ဒေသခံကျောင်းဆရာမတူကဆိုပါတယ် ရောက်တာပွဲတင်ပြီးတော့နောက်ပေါင်းမှာပေါ့ဝတီယာလေးရက်လေးထောက်ထားတယ်သူတို့ကညအချိန်အဲ့ဒီအကျောက်ဘုဆိုပြီးအဲ့ဒီပေါ်လမ်းအောင်တက်လာတာအဲ့ကန်ကင်နေတဲ့အဲ့ဒါရေရတာတွေရက်ဆိုင်တွေအမကြီးကမောင်းပြီးလို့ဆိုပြီးပြလိုက်တာအဲ့ရောက်တာပွဲတင်ပြီးတော့နောက်ပြန်လေးရက်လေးထောက်ထားတယ်သူတို့ကထောက်ထားတဲ့အချိန်ထွက်လာတာတဲ့ကြောင်းမို့တောက်တာအောင်လို့မပြပြတာတဲ့ကြောင်းလို့မင်းညစသနာကြီးကပ ကိုထိန်းသိမ်းထားခဲ့ပါတယ်။တမရော့ကနေအာနာသိန်းနာကိုတနင်္ဂနွေလုံးအတိုင်းတာစန့်ကျင်တပိတ်မောက်စန္ဒပြမှုဖြစ်ပွားခဲ့ပြီးစစ်ကောင်စီကနေညမထွက်ရမိတ်ကြေညာခဲ့တယ်လို့ရန်ကုန်တိုင်းဒေသကြီးကမြို့နယ်6မြို့နယ်မှာစစ်အုပ်ချုပ်ရေးကြေညာခဲ့ပါတယ်။စေအနာရှင်စန့်ကျင်ရေးတပိတ်မောက်စန္ဒပြတာရက်ရှိလာသလိုလုံခြုံရေးတပ်ဖွဲ့တွေရဲ့သပိတ်ဖြိုခွင်းမှုတွေကလည်းအချိန်ပြင်းလာတာကြောင့်တေဆုံးတန်ရန်ရရှိမှုတွေကလည်းများပြားလာနေပါတယ်ခင်ဗျာ
။နိုင်ငံလုံးကစန္ဒပြပြည်သူတွေကိုအကြမ်းဖက်တဲ့နည်းနဲ့ပြစ်ခတ်ဖြိုခွင်းနေတဲ့စေအုပ်ချုပ်ရေးကောင်စီဟာရက်ကုန်ရဲ့ကြီးရအုပ်ချုပ်ရေးဖွဲ့တွေကိုဒီအပိုင်းအတွက်အများဆုံးဖွဲ့စည်းနိုင်ဖို့ဆန်းပြင်းနေပါတယ်။ဂျန်ကွာရတဲ့သတင်းကိုကျွန်တော်တားမြစ်ကိုပြောပြပေးပါမယ်။အတန်းဖက်နှိမ်နှင်းမှုတွေကြောင့်တိစုံမှုတွေရှိလာပြီးတဲ့နောက်အုပ်ချုပ်ရေးယနေ့အခိုင်မာဖို့အတွက်စေအုပ်ချုပ်ရေးကောင်စီကနေပြီးတော့အောက်ခြေပိုင်းမှာအုပ်ချုပ်ရေးဖွဲ့အစင်းစင်ကိုဖွဲ့နိုင်ဖို့ကြိုးပမ်းလာတာဖြစ်ပါတယ်။ဒါဟာစစ်ကောင်စီဘက်ကသူတို့ရဲ့ယူရင်းနေတဲ့အုပ်ချုပ်ရေးကိုခိုင်မာအောင်လုပ်ဖို့ကြိုးစားနေတာဖြစ်ပြီးတော့ဒါကိုအချိန်မီမတားဆီးနိုင်တော့စီဒီအမ်လုပ်နေတဲ့ဝန်ထမ်းတွေလုံခြုံရေးစိုးရင်ရတာရဲရတီညင်တာကိုပျက်စီးနိုင်တဲ့ဒီအစည်းအဝေးစစ်တာပါဝင်အမှုဆင်ပြီးတော့ထောင်သွင်းအချင်းချတာတွေအထိဖြစ်လာနိုင်တဲ့အကြောင်းရန်တိုင်းလွတ်တော်ကစားပြုကော်မတီရဲ့ပြောခွင့်ရဥပဒေဦးက view ကိုပြောပါရယ
်နော်တကယ်သူတို့အုပ်ချုပ်ရေးဒီနှစ်လလုံးပြည့်နေတာလေဒီတမန်နဲ့ဒီခြေလုံးကြီးပဲအုပ်ထားလို့ရတယ်ဖြစ်တဲ့ကိစ္စမှမဟုတ်တာဗျာနော်ဒါလားတက်ခါကျတော့ခုနပြောသူအုပ်ချုပ်ရေးပိုင်းကတော့စပြီးတိစားဖို့တော့တာရုပ်စာကိုကျွန်တော်လက်ခံလို့မရပါဘူးဒါကြောင့်ကျွန်တော်ပါအဖအဖဖွဲ့စည်းထားရလဲရှိတယ်ပါအဖအဖရဲ့ဒီကိစ္စကိုတောင်းပြီးပြည့်စုံမှဖြစ်ပါ
ပြပိဖွဲ့စည်းနေတာကလူနေနေတဲ့နေရာတွေမှာဖြစ်နိုင်ပေမဲ့လူသိပ်သီးတဲ့ကြေးရွာရက်ကွက်တွေမှာတော့စစ်ကောင်စီရဲ့အုပ်ချုပ်ရေးဟာအရာရောက်မှာမဟုတ်ဘူးလို့သူကပြောပါတယ်။စစ်အုပ်ချုပ်ရေးကောင်စီကရက်ကွက်ကြေးရွာအုပ်ချုပ်ရေးမှုတွေကိုတာဝန်ထမ်းဆောင်တဲ့ကာလပြည့်သွားပြီဆိုတဲ့အကြောင်းပြချက်နဲ့ဖေဖော်ဝါရီလထဲမှာကြီးညာချက်တွေထုတ်ပြန်ပြီးတော့တာဝန်ကနေပြီးတော့ရနာခဲ့ပါတယ်။လက်လက်သွားတဲ့နေရာတွေမှာအစားထိုးလိုက်တဲ့သူတွေကိုလည်းချက်ချင်းထုတ်ပြန်နေပါတယ်။စစ်ကောင်စီဘက်ကရွေးချယ်ထားတဲ့အုပ်ချုပ်ရေးမှုတွေကိုအလိုမရှိကြောင်းထုတ်ဖော်တဲ့ဆန္ဒပြပွဲတွေလည်းနေရာအထက်မှာဖြစ်နေတာပါ။စနားပြဝရီကိုဖြိုခွင်းနေတဲ့လူညွေးတပ်ဖွဲ့တချို့ဟာဒီအပိုင်းမှာရက်ွက်အုပ်ချုပ်ရေးမှုရုပ်အစည်းအဝေးတွေအတွက်လုံခြုံရေးယူပေးတာတွေရှိနေပါတယ်။တိုင်တန်နှစ်ရက်ွက်ရဲ့အောင်မြေပရိဒါသင်ဥက္ကဋ္ဌဦးမင်းမနိုင်ကသူ့ရဲ့ပတ်ဝန်းကျင်အခြေအနေကိုခုလိုပြောပြပါတယ
်။မင်းကတရက်ွက်အုပ်ချုပ်ရေးမှုရုပ်မှာအစည်းအဝေးလုပ်နေသလိုတက်ကအခုလက်ရှိကျွန်တော်အခုဖြတ်လာတဲ့အချိန်မှာတော့ရုံးထဲမှာသူတို့မီတင်ထားနေတယ်လမ်းပေါ်မှာကင်းနေချလာတယ်ကျွန်တော်ဆောင်းနှိုင်းအိမ်မှာဖြတ်လာ။ဒီလက်ရှိအခုအုပ်ချုပ်ရေးမှုသဘောကျလား။ကျတယ်ဆိုဆက်လို့မကြောက်ဘူးဆိုလို့ချင်းဂျာမန်တပိုင်းကိုရောက်သေးထွက်ပြီးတော့ဟိုသူတို့ထောက်ခံပါဗျာ။ထောက်ခံတဲ့လူတက်ကတင်မယ်ပေါ့။ကျုံ့ညံအောင်ပြန်ခွင့်နိုင်မှုလုံးမလို့ပြောတာပဲ
။ရောင်တိုင်းထဲမှာမြို့နယ်6ခုမှာစျေးချွေဥပဒေအောက်မှာရှိနေတယ်လို့စစ်ဝင်နေတဲ့လုံခြုံရေးအတွက်စိုးရိမ်စရာအခြေအနေမှာရှိနေတဲ့အကြောင်းလဲမင်းကဖွဲ့စည်းတွေကသူ့ရဲ့စိုးရိမ်မှုတွေကိုဒီအပိုင်းအတွင်းကြီးညာချက်တွေထုတ်ပြန်ထားပါတယ
်။ဒီပြည်နယ်မြောက်ဝတီဖျိုင်းမြောက်ဝတီမြို့ဇရက်ဖြူကုန်းကြီးရွာမှာစျေးချွေကောင်စီကခန့်အပ်ထားတဲ့ကြီးရအုပ်ချုပ်ရေးမှူးနှစ်ဦးနဲ့ပြည်သူ့စစ်တပ်ဦးပေါင်း၃ဦးအစည်းအဝေးလုပ်နေတော့အမိမတိလက်နက်ကင်တွေကပြစ်ခတ်ခဲ့လို့တောက်ကြနေညာကတည်ဆုံသွားခဲ့ပါတယ်။ဒီသတင်းကိုတင်ဆက်ပေးလိုပါတယ်။ကျမမအေးအေးမှာပါ။ကရင်ပြည်နယ်မြဝတီခရိုင်မြဝတီမြို့ဇရက်ဖြူကုန်းကြီးရွာဖုန်ကြီးကျောင်းဓမ္မရုံမှာမတ်လ19ရက်နေ့ည7နာရီခွဲခန့်ကကြီးရွာတာဝန်ခံရွေးချယ်ရေးအစည်းအဝေးပဲလုပ်နေတော့မှာပဲ။စစ်အုပ်ချုပ်ရေးကောင်စီကခန့်အပ်ထားတဲ့ဝေရှမ်းကြီးရွာအုပ်ချုပ်ရေးမှူးအသစ်ဦးခင်ဝင်းနဲ့မဲပလဲကြေးရွာအုပ်ချုပ်ရေးမှူးဦးအောင်ဝင်းတို့နှစ်ဦးကိုအမိမတိလက်နက်ကင်တွေကပြစ်ခတ်ခဲ့တာကြောင့်အဲ့ဒီနေရာမှာပဲပွဲချင်းပြီးတိတ်ဆုံးခဲ့ကြအောင်မြောက်ဒီမြို့ကတူကပြောပြပါဗျ
။ဖိရှန်နဲ့မဲပလဲနဲ့ကတော့အားသူကဒီဟိုမျိုးဖုတ်ပေါက်စီရဆက်လာတယ်။ဟုတ်တယ်သူအစည်းအဝေးလုပ်တယ်ပြောတယ်အစည်းအဝေးလုပ်နေတော့ဖြစ်တယ်။ဖုတ်ပေါက်စီရဆက်လာ။အားလုံးကိုတင်လာတာဖိရှန်ရဲ့ဖိရှန်အုပ်ချုပ်ရေးမှူးရဲ့မဲပလဲအုပ်ချုပ်ရေးမှူးရဲ့မဟုတ်သူတို့ကလည်းကောင်းမင်းကြောင်ခင်ဗျာဒီသူစစ်တူတဲ့
ပြက်ခတ်မှုအတွင်းတန်ရာပြင်းထန်တဲ့စိုးရိမ်ရတဲ့ပြည်သူစစ်တပ်ဖွဲ့ဝင်တအုပ်ဖြစ်တဲ့ဦးကျော်လင်းဦးကလည်းတင်ငန်းကြီးနောင်အမှတ်ခွန်နဲ့တက်မတော်စေယုံမှာထမှန်တည်ဆုံးခဲ့ပါတယ်ပြက်ခတ်မှုအတွင်းညာရင်းချင်း၃ဦးတည်ဆုံးခဲ့တာပါအဲ့ဒီထဲကရမိရဖားတွေဖြစ်တဲ့ဦးတင်လာနဲ့ဦးဘိုကေတို့နှစ်ဦးလည်းအမိမသိသနတ်သမားတွေပြက်ခတ်သွားတာကြောင့်တနတ်ကြည်စံထိမှန်ထားတ ကျင်းပြီးနယ်မြောက်ပြည်မြို့ကစနားပြပွဲတွေကိုတော့စစ်တပ်နဲ့ရဲတွေကရာဘာကြီးတဲ့တာမကကြီးအစ်စ်ပါတုံးပြီးပြက်ခတ်ဖြိုခွဲခဲ့တာကြောင့်စနားပြတို့နှစ်ဦးတန်းရာရခဲ့ပြီးသုံးဦးထက်မနည်းဖမ်းဆီးခံခဲ့ရပါတယ်။ညပိုင်းမှာလည်းစနားပြလှူရှားသူတွေရဲ့နေအိမ်မှာလိုက်လံရှာဖွေဖမ်းဆီးမှုတွေလုပ်ခဲ့ပါတယ်။လက်ရှိမှာတော့နေစံမျိုးဖြစ်တဲ့တိုင်းရင်းသားလက်နက်ကိုင်တွေအများအပြားထိ
ဒီအတန်ကိုမှတ်မိကြမှာပါသူ့မိကိုကုကံကာကွယ်ပေးနေတဲ့ဆိုရှယ်မီဒီယာကအဲ့ဒီဗီဒီယိုကလစ်ကိုတွေ့သူတိုင်းမျက်ရည်ကျခဲ့ရပြီးရှင်ကိုမချိဖြစ်ခဲ့ရပါတယ်ဖေဗူလာလလောက်ကတအားနာတိမ်မှုကိုဝေဖန်တဲ့စာကိုလူမှုကွန်ရက်ဆာမင်နာပေါ်မှာမျှဝေခဲ့အတွက်ဒီကလေးရဲ့မိခင်ကိုရဲတပ်ဖွဲ့ဝင်တွေကအတင်းအဓမ္မလာရောက်ဖမ်းဆီးခဲ့ရပါဒီကလေးရဲ့အတန်ကိုကြားရသူတိုင်
ဆရာနာတင်ပြီးနောက်ပိုင်းကလင်းငယ်တွေဟာရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေညှိနှိုးဆောင်တဲ့အကြောင်းတွေနေရာပါတယ်အတက်ငါနဲ့အရွယ်ဖိုးထူကအဲ့ဒီလိုခန်းစားနေရသူတွေကတယောက်ပါအရင်ကခုံပေါက်ပြေလွှာစောကစားတက်တဲ့သူဟာအရှိဝရဏနာမချွတ်ကြအကြောကြပါပြီသူကဆန္ဒပြသူတွေကိုမကြခဏအကြံဖက်ဖြိုခွင်းခံနေရရဲ့ရန်ကုန်မြို့ရက်ကွက်တခုမှာအဖွားအကြောရုံးနဲ့အတူနေရာဖြစ
ไอ้โควิดจังเลยตุ้มมาเส้นใต้แสนในเนี้ยที่ใต้มือชี้เนี้ยชี้เนี้ยเดียวอ่ะอันนี้เนี่ยเลยเฟรย์ลายาเลยคือจะคุมมันมาดูการดูการใช้ชีเนาะไอ้ตัวเลยตัวเซ็กที่ใต้ท้ายไอ้ที่เราหนูมาดูปูจ้าปูจูบีอ่ะปูจ้าหนีเจ้ากาลาบอสไอ้กาลามาเนี้ยอันนั้นเป็นอันนี้ชัดเจนเลยบอกเฟรย์ลายาโกงเนี้ยมาลาสเนี้ยมาบาสที่ใต้ไอ้เยี่ยมยาไอ้สิ่งมาดูสิจ้าวเจ็บจ้าก็จ้าวเจ็บไม่เจอเนี้ยมีปูเลยเนี้ยไม่ ပြီးစစ်သားရလာတက်တော့မှာလားအဲ့လိုမျိုးပေါ့နောက်ပြောသူအဲ့ဒီအတူနေရတဲ့အမေပုံကျန်းနေပေါ့
ဒါကဖိုးသူရဲ့အတော်ပြောပြတာပါဖိုးသူဟာစစ်တိုက်တန်းဆိုတာအယုတ်စစ်ကားတွေတနက်အယုတ်တွေကြိုက်တတ်ပေမဲ့အခုတော့နောက်ဆုံးအဲ့ဒီအယုတ်တွေချက်မဝယ်တော့ဘူးလို့သူ့အတော်ကိုဆောင်းနေရင်ပြောလိုက်ပါတယ်ဖိုးသူလိုပဲအရွယ်မရောက်သေးတဲ့ကလေးငယ်တွေဟာအနာတိတ်အကျံဖတ်အုပ်စုရဲ့လောက်ရတွေကြောင့်မိမျိုးစုံနဲ့ထိခိုက်ခံစားနေရပါတယ်မိသားစုဝင်တွေကိုရိုက်မြက်ဖမ်းဆီးတာတွေကိုမျက်မြင်တွေ့လိုက်ရတဲ့ကလေးတွေဈေးကွက်နဲ့အပြစ်ခံရတဲ့ကလေးငယ်တွေရဘာချင်းနဲ့အပြစ်ခံရတဲ့ကလေးငယ်တွေလည်းရှိနေပါတယ်။ရပြလာတဲ့ကြာဆုံးသူတွေရဲ့အရွယ်မရောက်သေးတဲ့သားသမီးငယ်တွေကိုကြွေးနေရတဲ့ဓပ်ပုံကလည်းကလေးငယ်တွေဘလောက်ထိခိုက်ခံစားနေရပြီလဲဆိုတာကိုပြသနေကြပါပြီ။ဆိတ်ဆက်ချေရန်ကဒုအတိုင်ရဲ့မင်းမြန်းချမှုကိုဖြေဆိုထားချက်အရာအဖွဲ့အစည်းနဲ့ထိခိုက်ခံစားရတဲ့ကလေးငယ်တွေကိုအဝေးကနေပြီးကူညီပေးနိုင်မှုတွေကိုစတင်ခဲ့ရာတလဝန်းကျင်ကရှိပြီးဖြစ်ရပောင်းတရားကျော်ကိုကူညီပေးခဲ့ပြီးဖြစ်တယ်လို့ဆိုပါရယ်ခက်မှန်ကြီးအဖြစ်ကူညီပေးနေတဲ့ဖြစ်ရသူရဲ့ဆေးရခိုင်တော့ကရုပ်ပိုင်းဆိုင်ရာထိခိုက်ဒဏ်ရာရရှိသူတွေဖြစ်ပါရယ်ထိခိုက်ဒဏ်ရာရရှိသူကလေးငယ်တွေကိုလည်းစစ်တပ်ချင်းရင်ကစိတ်လူမှုပိုင်းဆိုင်ရာပံ့ပိုးကူညီတာကလေးငယ်ရဲ့အခြေခံလိုအပ်ချက်ပိုင်းဆိုင်ရာဖြည့်ဆည်းပေးရာ ကလေးငယ်ရဲ့လိုအပ်ချက်တွေပေါ်မူတည်ပြီးလုံခြုံစိတ်ချရရတဲ့ဝန်ဆောင်မှုတွေအပေါ်ညှို့ပုတ်ပေးရာအဆရှိရဲ့ဝန်ဆောင်မှုတွေကိုပေးနေပြီးအဖွဲ့ရဲ့ Facebook စာမျက်နှာမှာတင်ထားတဲ့ဖုန်းနံပါတ်ကတဆင့်ဆက်သွယ်နိုင်ပါတယ်။စိတ်ကူးထုံပညာရှင်ဦးအောင်မင်းသိန်းကတော့စိတ်ပိုင်းဆိုင်ရာအထောက်အကူလိုအပ်တဲ့လူပုဂ္ဂိုလ်တဦးချင်းဖြစ်စေ၊ဇုံကျွဲ၊ဇနီးမောင်နှံနဲ့အဖွဲ့လိုက်ဖြစ်စေတိုင်းပင်ဆွေးနွေးပေးတဲ့ Counseling Corner ရဲ့တည်ထောင်သူဖြစ်ပါတယ်။ကလေးဘွားမှာရတဲ့စိတ်ဒဏ်ရာကသူ့ဘဝတစ်လျှောက်လုံးတရားမှုဖြစ်စေနိုင်တယ်လို့ဦးအောင်မင်းသိန်းကပြောပါတယ
်။သူကအကြောင်းမှဆိုလို့ရှိရင်ဟိုဒါစာမလိုက်နိုင်တဲ့ကလေးဖြစ်လာနိုင်တာပေါ့နော်။အဆူရှယ်ပိုင်းမှာဆိုလို့ရှိရင်သူတငယ်ချင်းနေနေအာသာသာမဖြစ်တော့ကိုကအိမ်ထောင်ဘက်အိမ်ရှာလာမယ်ချစ်သူစားရမယ်အဒီကိုရဲ့ partner ပေါ်မှာအိမ်ထောင်ဘက်ပေါ်မှာကိုတိလက်ရောက်စော်ကားတာတွေသူလုပ်မယ်ဒီလိုမျိုး shock တစ်ခုနဲ့ရတိုင်းမှာသူကဘလို့တုံ့ပြန်ရမဖြစ်ပဲနဲ့အဲ့ဒီဖြစ်နေတဲ့အခါကျတော့သူ့ရဲ့ဒီ career မောဒီအလုပ်အကင်ရောဒီမျိုးမျိုးသောအခြေအနေတွေမှာသူကသူများနဲ့ရှင်းလိုက်ပြီဆိုလို့ရှိရင်အဲသူ့ကိုယ်သူဟိုသူကပေါ့နော်ဆုံးရှုံးရှုံးနေကောင်းပဲအပြစ်တင်တဲ့စိတ်တွေများလာမယ်ပေါ့။နောက်လို့ရှိရင်တကယ်လို့နောက်ထပ်တစ်ချိန်ချိန်မှာဒီလိုမျိုးအပြစ်အပြက်နဲ့ရင်ဆိုင်ရလို့ရှိရင်သူဒီဟာကြီးလိုမျိုးနောက်တစ်ခုကိုရင်ဆိုင်မှုအင်အားမရှိတော့မရှိပဲနဲ့အဲဒီလောကကြီးကကွဲပြောက်သွားခြင်းနဲ့ဒီနေရာမှာမနေချင်တော့ဘူးဆိုတော့ဒီ suicide thoughts ပေါ့နော် suicide attempts တွေပါဖြစ်လာနိုင်တာပေါ့
။ကလေးတွေမှာဆိုးဝါးလုံးတဲ့အခြေအနေတွေကြုံနေရတာကြောင့်တာဝန်ရှိသူတွေအနေနဲ့မြန်မာနိုင်ငံအနေနဲ့ပါဝင်လက်မှတ်ရေးထိုးထားတဲ့ကလေးတက်ငယ်အခွင့်အရေးများဆိုင်ရာကုလသမဂ္ဂသဘောတူစာချုပ် CRC ပြဋ္ဌာန်းချက်တွေနဲ့2019ခုနှစ်ဇူလိုင်လမှာပြဋ္ဌာန်းထားတဲ့ကလေးတက်ငယ်အခွင့်အရေးများဆိုင်ရာဥပဒေနဲ့အညီလေးစားလိုက်နာကြဖို့ UNICEF ကတတိပေးထားပါတယ်။အဲ့ဒီအခွင့်အရေးမှာကလေးတက်ငယ်တွေအနေနဲ့ကာကွယ်စောင့်ရှောက်မှုခံယူပိုင်ခွင့်ပါဝင်ဆောင်ရွက်ခွင့်ငြိမ်းချမ်းစွာစုဝေးခွင့်နဲ့လွတ်လပ်စွာချုပ်ပေါ်ပြောဆိုခွင့်တို့ပါဝင်ပါတယ်။တရားဥပဒေနဲ့မညီတာမတရားဖမ်းဆီးထိန်းသိမ်းတာမိဘတွေနဲ့ဝေးကွဇေယျမျိုးမလုပ်ဖို့လည်းပါဝင်ပါတယ်။ဒါပေမဲ့ဆဲအုပ်စုရဲ့လုပ်ရက်တွေဟာလူအခွင့်အရေးကိုမျက်ကွယ်ပြုပြီးဥပဒေမဲ့လုပ်နေသေးပါ။အကြံဖက်တက်ဖြစ်တာကြောင့်တင်းဆုံးစု200ကျော်ရဲ့အထက်မှာအသက်18နှစ်မပြည့်သေးတဲ့ကလေးအနည်းဆုံး10ရောက်လောက်ထိပါနေရကို DVB သတင်းဌာနရဲ့အတည်ပြုထုတ်ပြန်ချက်အရသိရပါတယ်။ဒါပေမဲ့လူငယ်တွေကတော့အာဏာရှင်တိုက်ထုတ်ရေးအတွက်လမ်းမော်ချွတ်နေသေးပါ။အသက်19နှစ်အရွယ်မောင်စိုးနိုင်မင်းကတော့မိဘခွင့်မပြုတာကြောင့်တငယ်ချင်းအိမ်မှာနေရင်အာဏာရှင်စန့်ကျင်ပွဲတွေမှာပါဝင်နေပါရဲ့။အကြံဖတ်စစ်တပ်ဟာဆန္ဒပြလူစုကိုဖြိုခွင်းမှုအတွက်အသက်သေစေနိုင်တဲ့လက်နက်ခဲယမ်းတွေကိုဖေဖော်ဝါရီလကုန်ပိုင်းမှာဇက်တိုက်သုံးလာနေပါရဲ့။
မတရားလူတို့ဒါရဲ့ဒီစစ်အာဏာရှင်တွေကိုတော့ကျွန်တော်လုံးဝလို့အားလုံးဝဆန့်ကျင်ပါတယ်။ဟောလုံးဝဒီကောင်ကြီးကဒီပြည်သူတွေကိုလုံးဝအမျိုးမျိုးဒုက္ခပေးနေကြတယ်။ဟိုဒေါ်သစကြီးပြန်လို့လာလို့ဒီကောင်ကြီးကိုဟိုလွတ်လပ်ခွင့်ပေးမယ်ဆိုရင်ကျွန်တော်တို့ပြည်သူတွေကလုံးဝလွတ်လပ်ခွင့်မပေးပါဘူး။ဟိုဂျန်သက်တွေရောဂျန်ဝိုင်းရောဂျန်အိတ်တွေရောအကုန်လုံးပူးပေါင်းပြီးတော့ပြန်လုံးမယ်လို့ကျွန်တော်ယုံကြည်ပါတယ်
။သူ့လိုအိမ်ကချုပ်ခွင့်မပေးလို့အိမ်ထဲနေရင်တည်င်းတွေသာကြီးနေရတာကြောင့်စိတ်အလိုမကြတာစိတ်ဖိစီးတာဖြစ်နေရတဲ့ဆဲကျော်တက်တွေလည်းရှိပါရဲ့စိတ်ကုထုံပညာရှင်ဦးအောင်မင်းသိန်းကတော့ဆဲကျော်တက်တွေရဲ့ပြင်းပြထက်သန်တဲ့စိတ်ကိုနားလည်လက်ခံပေးဖို့လိုတယ်လို့ယုံကြည်ပါရဲ့
သူတို့ရဲ့ခံစားချက်ကိုကိုကနားလည်ပေးမယ်သူတို့တားမြစ်လို့မရအောင်ဆဲကျော်တက်ကြတော့လေအခုချိန်မှာဆဲကျော်တက်တွေရဲ့အုံနောက်ကတော့သူက risk ကိုလိုချင်တယ် risk ကိုလိုရတာကြိုက်တယ်သူကဟိုကျွန်တော်တို့မှမရှိရဲခွန်အားတွေရရှိရဲပို့ပြီးတော့ဒီလိုမျိုးပြန်ထွက်မယ်တိုက်ခိုက်မယ်ဒီထဲမှာပါကျင်တယ်ရှေ့ front row ကိုသွားမယ်ဆိုရက်စိတ်တွေရှိရပေါ့အဲ့ဒီအချိန်မှာတားလို့မရတဲ့လူမျိုးဆိုလို့ရှိရင်နားဝင်အောင်ပြောပြမယ်သူ့ကိုနားလည်ပေးမယ်နောက်တစ်ခုခုဖြစ်လာမယ်ဆိုလို့ရှိရင်လုံးလုံးစိတ်ချရတဲ့နေရာမျိုးကိုသွားနိုင်မယ်ဆိုရက် negotiation ပေါ့နော်အဲ့ဒီပုံစံမျိုးနဲ့သွားမယ်ဆိုရင်တော့ဒီကလေးအတွက်ကတော့ပို့ပြီးတော့လုံးကြုံတဲ့စိတ်ဖြစ်လာမယ်နောက်ဆုံးတစ်ခုခုဖြစ်ခဲ့ရင်တော့မှပဲသူဒီအိမ်ကိုပြန်လာမယ်သူအတွက်လုံးကြုံမှုရတဲ့အတွက်သူ့မှာကြတော့ပို့ပြီးတော့မှခွန်အားအဲ့လိုမျိုးအထောက်အပံ့မရတဲ့ကလေးတဲ့စာရယ်ခွန်အားပို့ရတယ
်အကျန်းဖတ်ဖြုတ်ခွင်းခံရတဲ့နေရာကကလေးငယ်တွေကိုအုတ်ထင်းသူကပွေဖတ်ကြတယောက်တည်းမအိပ်ရဲဘူးဆိုရင်ကလေးနဲ့အတူတူအိပ်ပေးရနဲ့သူ့ခံစားချက်ကိုထုတ်ပြောစရာမျိုးလုပ်သင့်တယ်လို့သူကအကြံပေးပါတယ်နောက်ထပ်အခွင့်အရေးရမယ်ဆိုရင်တော့ဆွေမျိုးမိတ်ဆွေအပေါင်းအသင်းတွေစီကို 端点别样牛咖嘞，克里也找人在过比标准来嘛，皮白诶。坡土也找咖咯，但也正派老爷员都独立些嘛，皮拉个人，没干过那买皮马个，所以你也白诶。
我比如吧，爱人手表，前年有人是2020年一年五两万的，今年去年的，你妈有爱买要加大的收入。
ในมาสุดก็คือที่ลาเซียนก็คงได้คู่กันกับเวียดนามที่เป็นเจ้าเล็กกับเวียดนามเราที่เอชีอันนี้ก็แน่ใจในตัวเองว่ามีนาฬิกามาเชื่อใจในที่เรื่องตัวเราเราแค่ติดตัวอย่างนี้บ่ได้อันนี้คือเรื่องเชื่อมาเราพิมพ์มาว่าอันนี้คือเรื่องอะไรบ่ได้คือเรื่องเชื่อมาเราพิมพ์มาว่าอันนี้คือเรื่องอะไรบ่ได้คือเรื่องเชื่อมาเราพิมพ์มาว่าอันนี้คือเรื่องอะไรบ่ได้คือเรื่องเชื่อมาเราพิมพ์มาว่าอันนี้คือเรื่องอะไรบ่ได้คือเรื่องเชื่อมาเราพิมพ์มาว่าอันน Facebook ဆာမျက်နှာ SoundCloud YouTube iTunes ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio Season မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့စနေနေ့ညနေ6:00နာရီကနေ8:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီ Season ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေး Agency SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်နောက်တစ်ပတ်ဒီမှာလည်းဆောင်ရွက်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်ဒီအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင
်ပြည်သူရဲ့သွေးကြဆက်ကြတိုင်းဗိုလ်ချုပ်ကြီးမင်းအောင်နိုင်ရဲ့စစ်ကောင်းဆောင်တွေကိုအေးအေးယူနိုင်ရေးပို့ပြီးတော့ခိုင်မာလာစေတယ်လို့CRPH ပြောင်စုလွှတ်တော်ကုစားပြုကော်မတီရဲ့ကုလထူးတန်ကမန်ဒေါက်တာဆဆာကပြောပါရယ်ဆရာနာသိန်းတဲ့နေ့သူလူမြောက်လာပုံအပါအဝင်မင်းမြန်ကန်အပြည့်စုံမှုတော့မိုင်းအင်ဂျင်နီတင်ဆက်ထားပါရယ
်အခုဆိုရင်ဒီစစ်ကောင်စီကနေပြီးတော့ဒီဆန္ဒပြသူတွေကိုသူတို့ဖိနှိပ်တဲ့နေရာမှာတကယ်ကိုဟိုစစ်ပွဲတစ်ဖွဲ့ပေါ့နော်သူတို့တွေကတိုက်ခိုက်နေတယ်လက်နက်မဲ့လူတို့ကိုတိုက်ခိုက်နေရဲဆိုပြီးတော့နိုင်ငံတကာသတင်းတွေမှာလည်းအလိုဖော်ပြပါတယ်နောက်ဒေါက်တာဆဆာကိုတိုင်းနဲ့ဒီဒါစစ်ကောင်စီကမြန်မာပြည်သူတွေကိုပေါ့နော်မြန်မာတနိုင်ငံလုံးကိုသူတို့စစ်ချိန်ညာလိုက်တဲ့သဘောပေါ့နော်လူတို့ကိုစပြီးသူတို့တိုက်ခတ်ပြီးတော့ဖိနှိပ်တဲ့အချိန်မှာပေါ့နော်ဆိုတော့အဲ့ဒီလိုအချိန်မှာလူတို့အနေနဲ့လေကိုကိုကိုခုခံကာကွယ်ပိုင်ခွင့်ဆိုတာရှိတယ်ပေါ့เนาะဆိုတော့အခုဒီ CRPH ကလည်းဒီတရားဥပဒေနဲ့အညီလူလူကကိုကိုကိုဒီလိုအချိန်မှာခုခံကာကွယ်ပိုင်ခွင့်ရှိရယ်ဆိုတော့ဟိုအခုမြန်မာပြည်သူတွေအနေနဲ့ပေါ့เนาะဘယ်လိုမျိုးဟိုခုခံကာကွယ်ပိုင်ခွင့်ဆိုရဲ့အပေါ်မှာဘယ်လိုနားလည်လို့ရမလဲရှင
်အခုကတော့ဒီတရားမဝင်အာဏာသိမ်းရှိကောင်စီကမြန်မာပြည်သူလူထု54တအပေါ်မှာစစ်ချိန်ညာထတာကတော့အမှားပါဒါတော့သူကအခုကဆိုတော့စစ်လက်နက်ကိုတို့ပြုတ်ပြီးတော့เนาะမြန်မာပြည်သူလူထုကိုတိုက်နေတာဖြစ်ပါတယ်ပြီးတော့လဲဆိုတော့ဟာဒါတစ်ဖက်ကရှိမယ်ဆိုရင်ဒီမိုကရေစီအပေါ်စစ်ချိန်ညာတာဖြစ်ပါလဲတစ်ဖက်ကရှိမယ်ဆိုရင်လည်းတရားမျှတမှုအပေါ်ကိုစစ်ချိန်ညာတာဖြစ်ပါတယ်တစ်ဖက်ကပြောမယ်ဆိုရင်နိုင်ငံတော်တိစာဖောက်တာဖြစ်ပါတယ်တစ်ဖက်ကဆိုရင်လည်းနိုင်ငံတော်ကိုပုံကန်နေတာဖြစ်ပါတယ်ဆိုတော့သူတို့လုံးချက်ဒီအားလုံးဟာသူတို့ဒီမြန်မာပြည်သူလူထုရဲ့ယာတူကြီးဖြစ်လာပြီမြန်မာပြည်သူလူထုရဲ့ယာတူချင်းမြန်မာပြည်သူလူထုကိုအခြားဖက်ပြီးတော့နှိမ့်ဆက်ပြီးတော့ညှိပနေဆိုတာကတော့မြန်မာတမိုင်းမှာမရှိသေးပါဘူးသူတို့ပဲရှိပါတယ်နော်အခုတော့ကျွန်တော်တို့လိုပေါ့တိုင်းသားလည်းနဲ့ကြိုင်တယ်ဟာဆိုရင်လည်းကျွန်တော်တို့ကတကယ်တော့ဆိုရင်တော့တိုင်းသားလည်းနဲ့ကြိုင်တာမရှိရင်ဒီအာနာတိတ်ရှိကောင်စီတီကကျွန်တော်တိုင်းသားတွေကိုလူမျိုးတို့တတ်ဖြတ်တာချမှတ်ပြီနော်ဒီတိုင်းသားလည်းနဲ့ကြိုင်တယ်ရှိလို့တာဒီနေ့အထိကျွန်တော်တို့ကချင်းကချင်းမိုးရခိုင်ရှားချင်းအဲ့လိုရှိနေတာဖြစ်ပါလားဒါမဟုတ်ဘူးဒီတရားမွေအာနာသိရှိကောင်စီကတမိုက်တခြားသူတို့ဟာပဲဒါလူကိုဆုလိုက်ပြိုလိုက်တတ်ခဲ့တာဖြစ်ပါလားဆိုတော့ကျွန်တော်တို့အနေနဲ့အခုကမြန်မာပြည်သူတို့ဟာလဲနော်သူတို့ကလာတုတ်ခုပဲရှိတော့တယ်နဘတိကဘာတခုမှမလုပ်တဲ့လားပေါ့သူလည်းမတုံ့ပြဘူးဘာမှလည်းမလုပ်ဘူးနော်အလားကျွန်တော်ကတို့လို့တရားမဲ့အနေထားပေါ့နံပါတ်၁နံပါတ်၂ကကျွန်တော်တို့အနေနဲ့ကိုရရနော်ကိုပြာခုခါနိုင်ခွေးဆိုတာအခုကအမေရိကန်တို့မှဆိုရင်လဲ First Amendment ကသူတို့မှကိုကနော်ကာဒီတေနာကိုပိုင်ဆိုင်နိုင်ခွေးပါဒါလဲကိုပြာကာကွယ်နိုင်ဖို့ပေါ့ဆိုတော့ကျွန်တော်ကဒါ self defense ကိုသွားမယ်လာကြောက်ဘူးအဲ့ဒါလာကြောက်နှခုလာလာကြောက်တော့ခုကတာသမာကြီးအရာဆက်လက်နိုင်ငံကြီးအရာအဖြစ်ချဖို့ပေါ့ဆိုတော့အခုကကျွန်တော်လဲအပီပီဆရာကိုကျွန်တော်ဝန်နေပေးနေပါတယ် before it's too late you have to act အရာနောက်မကြာခင်မှာလို့ပါဆိုပြီးတော့ European Union America ဆိုရ British ဆိုရနဲ့အာရှနဲ့ကိုလည်းကျွန်တော်တို့တားနိုင်တဲ့ဖျားနဲ့ပြောနေပါတာဟိုနေ့ကဆိုတော့ကျွန်တော်အင်ဒိုနီးရှားအစိုးရမှတ်တဆင့်အာရှနဲ့ကိုအဲ့လိုကျွန်တော်ပြောခဲ့ပါတယ်ဒီမြန်မာပြည်သူလူထုတွေအဆုလက်အပြိုလိုက်တွေးထွန်းတဲ့အနေအထားဖြစ်မှာပဲနောက်ဆိုလို့မရတဲ့အချိန်တွေဖြစ်မှာပဲဒီပလိုမတစ်ဆိုလူရှင်တို့ဘာလို့ညာတို့လာပြောရတော့မဖြစ်တော့ဘူးလို့ဆိုတော့အခုကျွန်တော်တို့ဒီကုလသမဂ္ဂလူကြီးတွေနဲ့လည်းကျွန်တော်အများကြီးဆွေးနွေးပြပါမယ်သူတို့နဲ့လည်းကျွန်တော်တို့ကဘလို့ပဲဖြစ်ဖြစ်ဒီတာတမာကြီးလောကကိုအခွင့်အရေးပေးရအောင်ဆိုတဲ့အနေထားမှာအခုကရတည်နေတယ်ဒီတာတမာကြီးလောကကမအောင်မီဘူးဆိုရင်တော့ကျွန်တော်ကတခြားရွေးချယ်စရာလာမရှိဘူးကိုကိုကိုကျွန်တော်ကိုတိုက်ခိုင်းနေတဲ့ယာတူကနေပြီးတော့ကျွန်တော်ဟာတားနိုင်တဲ့ဖဲရနေပြီးတော့နော်အကိုလို့ဆူဆောင်းပြီးတော့ကျွန်တော်ဟာပြာခုခါရမယ်နေထားတော့ရှိကိုရှိပါတယ်ဒါတော့ကျွန်တော်ကမိကြီးကိုရိုက်လို့မမှားအောင်မိကြီးကိုရိုက်ပြီးတော့မမှားတလို့ဒါကတော့ဖြစ်လာမယ်ဆိုတာကတော့တကပါလို့လဲတိထတဲ့နေဆိုတော့အခုကဆိုတော့ကျွန်တော်ကအပီပီဆိုင်ယာကနေပြီးတော့အခုတို့ပါအမေရိကဆိုရဗြိတိရှ်ဆိုရနဲ့ယူရိုပန်ယူနီယံနဲ့အာရှနဲ့ကျွန်တော်တရုတ်နဲ့အိန္ဒိယနဲ့ဂျပန်နဲ့ကျွန်တော်အိရနာချီနဲ့အားလို့ပေါ့ပူပေါင်းပြီးတော့ဒါမှကျွန်တော်ကဆိုလူရှိကိုရှာပြီးတော့နံပါတ်1 targeted suction ပြီးတော့ကျွန်တော်က coordinated suction ပြီးတော့ကျွန်တော် tough suction economically စီးပွားရေးအရာအရေးယူမှုနိုင်ငံရေးအရာအရေးယူမှုဒါဒီကတော့ကျွန်တော်ဟာ coordinated ဖြစ်ပြီးတော့ international coalition အနေနဲ့ရည်တည်ပြီးတော့လုပ်ဖို့ရှိပါတယ်အဲ့ဒီ PP ဆရာအနေနဲ့နိုင်ငံရေးအရာနဲ့တာသမာနည်းအရာနဲ့မအောင်မီဘူးဆိုရတော့အခုနပြောသလိုမေကြီးကိုရိုက်လို့မမှားသလိုမြန်မာပြည်သူလူထုကြီးကအခုအစစ်တစ်ဖြစ်နေပြီဆိုတာကိုတော့ကျွန်တော်ပြောလို့ပါတာ
ဟုတ်ကဲ့ဆိုတော့ကိုကိုကိုခုခံပိုင်ခွင့်ဆိုတဲ့နေရာမှာတော့ရရဆိုလိုတာကအရင်ဟိုဗြိတိရှ်ကိုလိုနီခေတ်တုန်းကဒါပေါ့နော်တိုက်ပွဲဝင်ခဲ့တဲ့လူတွေလွတ်လပ်ရေးတိုက်ပွဲဝင်ခဲ့တဲ့လူတွေကရရလက်နဲ့ဆွဲပြီးတော့ပေါ့နော်ဟိုပြန်ပြီးတော့ဟိုခုခံကြဆိုတဲ့အဲ့ဒါမျိုးရှိခဲ့တယ်လို့အခုအနေထားလည်းအဲ့လိုပုံစံမျိုးကို့မှာရှိတဲ့ရရလက်နဲ့ကိုဆွဲပြီးတော့ပြန်ပြီးတော့ခုခံရမယ်ဆိုတဲ့အနေထားမျိုးရောက်လာတဲ့အနေအခြေအနေလားရှင
်အခုကတော့21ရာစုလေ21ရာစုဆိုတော့ကျွန်တော်ကအဲ့လိုဓာတ်ဒီတုံး6ဒီကိုဂိုက်ပြီးတော့ဘယ်တော့မှဒါကိုကျွန်တော်တို့ဆိုတာမဟုတ်ပါဘူးကျွန်တော်ကနီးပြော်ဒီစီပီတာဖြစ်တယ်နော်အခုက drone ဆိုတာကလည်းလူမဲ့လေယာဉ်နော်ကဘာမှာနောက်ဆုံးပေါ်လူမဲ့လေယာဉ်ဒီအများရှိပါတယ်ဒီနောက်ဆုံးဒီဥမာပေါ့အာဇာဘာဂျန်နိုင်ငံနဲ့အမေနီးယားနိုင်ငံရဲ့နောက်ဆုံးဒီစီမေပီကိုကြည့်မယ်ဆိုရင်အဲ့ဒီစီမေပီမှာတကယ်တော့ဆိုရင်တော့ဒီဖက်ကဆိုရင်တော့ drone မရှိဘူးဒီဖက်ကဆိုရင်တော့အောက်ချိန်မှာဒီနော်လက်နက်ကြီးတွေပဲရှိတယ်ဆိုတော့ drone တုတ်ရနဲ့ကိုချလိုက်တော့ချက်ချင်းနဲ့သူတို့ကြားတော့ကိုတွေ့ရပါတယ်ဆိုတော့ဒီခေတ်မှာကျွန်တော်ကဒါဒီတုံးချောင်းဒီဘာတွေကြိုက်ပြီးတော့စစ်ဘက်ကိုတိုက်မဲ့ခေတ်မဟုတ်တော့ဘူးကျွန်တော်ကလည်းဒီနေရာမှာဆက်သွယ်ပြီးအများကြီးစီထားပြီးသားဖြစ်ပါတယ်။ဒါကတော့ဒါဖြစ်တော့ကျွန်တော်က drone တိုက်ပွဲတွေဖြစ်နိုင်တယ်။ဒါကလည်းကျွန်တော်ကတော့အစိမ့်ကိုတုံးပါပေါ့။အခုကခေတ်တလူငယ်တွေပဲလေ generation Z ဆိုတာကနောက်ဆုံးပေါ့ခေတ်တလူငယ်ဆိုတာကိုဒီစီကောင်စီကလည်း underestimate လို့မရပါဘူး။ဥပမာပေါ့နော်ကျွန်တော်ကချင်မှာဆိုရင်လူငယ်တွေကတသိကျော်ရှိနေတယ်ကြင်မာဆွေလဲထူလိတူပေါ့ချင်းမာဆွေလဲထူနေတူပေါ့ဆိုတော့တိုင်းသားတွေအားလုံးတော့ပေါင်းလိုက်ရင်ဒီလူကြီးက10သိန်းကျော်ရှိနေတယ်နော်လူငယ်တွေပေါ့ထူနေတူပဲရန်ကုန်တို့မလေးတို့ကျွန်တော်ဒီမြန်မာနိုင်ငံတစ်ခုလုံးကိုကြည့်မယ်ဆိုရင်လဲတက္ကသိုလ်ကျောင်းသူကျောင်းသားပေါင်းက9သိန်းကျော်ရှိနေတယ်6သိန်းနီးပါးဖြစ်နေတယ်တစ်ဖက်ကကြည့်မယ်ဆိုရင်လဲဒီတမတော်ထက်မှာကျွန်တော်တို့ခုတိထားဖို့ကဒီမင်းအောင်လှိုင်နဲ့အပေါင်းပါတွေကိုမချိန်တတ်လို့အများကြီးရှိတယ်ဒါကိုမေ့သိပါဦးဒီကျွန်တော်အာမတိတ်ရှိကောင်စီလက်တဆုပ်စာကိုမကြိုက်တဲ့လူဒီစစ်သားတက်မှာအများကြီးရှိတယ်လူကောင်းတွေအများကြီးရှိတယ်တို့ကလည်းဒီ9သိန်းနီးပါးမှာတို့လူကြီးတက်ကလည်း4သိန်းကျော်ကတော့ကျွန်တော်ဖက်ကိုပါလာမှာပဲပါလာမှာပဲမပါလို့လည်းမဖြစ်ပါဘူး ဥမာဘုံချုပ်အစင်းနဲ့ကျွန်တော်ဖက်ကိုလာရတော့သူ့ကိုကျွန်တော်လက်နဲ့နဲ့ဘာနဲ့လာရတော့ကျွန်တော်သူ့ကိုအခုဘုံမှုကြီးပေါ့ဘုံချုပ်မှုကြီးပေါ့အဲ့လိုပရိုမိုးရှင်တွေပေးမယ်ဆိုတော့ဒါစတရက်တီနေနဲ့ရှိပြတဲ့ပါဒါတော့ကျွန်တော်အများကြီးအသိစိတ်တော့ပြောနေဆရာမလိုပါဘူးဒါပေမဲ့လည်းအဲ့လိုအခြေအနေမရောက်ခင်မှာကျွန်တော်ကလောလောဆယ်ဒီတာတမာနီကိုပဲကျွန်တော်ကအခြေပေးနေတယ်တာတမာနီ နေပြီတော့မြန်မာပြည်သူလူထုတွေလက်ခံနိုင်တဲ့ဆနာရီယိုတစ်ခုကိုဖာတိစေချင်တယ်တစ်ခုပဲရှိတယ်ချက်ချင်းဒီအာနာတိတ်ရှိကောင်စီကမိခိုးခိုးနေတဲ့လက်နဲ့ဒီအလုပ်ကိုမြန်မာနိုင်ငံလာမပေါ်အလုပ်ဝနေပြီတော့ချက်ချင်းယူသိပေးရမယ်နံပါတ်နဲ့ဖာစီတာနဲ့ခေါင်းဆောင်အမေတော်အောင်ဆန်းစုကြည်နဲ့လူသမတာနဲ့သမတာစီနဲ့ကျိုးတို့အားလုံးကိုချက်ချင်းလုပ်ပေးရမယ် unconditionally ပြီးမှသူတို့ကဒီအာနာသိရှိကောင်စီကနေဘတော်ချက်ချင်းမကြဘဲနဲ့ဒီရွေးကောက်တင်မြှောက်ထားတဲ့အစိုးရစီကိုသူတို့ကအာနာလုပ်ပေးရမယ်ဘတော်ဒီ federal democracy မျိုးကိုအခြေခံတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုကျိုးတို့ကရည်ဆွဲကမှဒီ2000စီဖွဲ့စည်းပုံကိုဖျက်သိမ်းဖို့သဘောတူရပါလိမ့်မယ်ဒါဒီမရှိပဲနဲ့တော့သူတို့ကဘက်တော့အခါမှနောက်ဆုံးမှာမဟုတ်တော့ဘက်တော့အခါမှဘယ် proposal မှဒါကိုတော့လက်ခံနိုင်မဲ့အနေထားတော့မရှိပါဘူးဒါကြောင့်မလို့သူတို့ကခူးလောလောဆယ်ကတော့ဒီ diplomatic နဲ့အခုနောက်လို့ပေါ့နော်နိုင်ငံရေးအရာကိုဖိဆိုင်နေတာဖြစ်ပါတယ်
โอเคနောက်ပြီးတော့ဒါတာဆဆာနဲ့ပတ်သက်ပြီးတော့ဒီနေပြည်တော်ကနေပြောတော့ဒီဆရာနာတိန်းတဲ့အချိန်မှာဟိုဒေါက်တာဆဆာကဟိုတက္ကစီတမအရောင်ပေါ့နော်ဟိုဟာဆောင်ပြီးတော့ပေါ့နော်ဟိုထရက်သွားခဲ့ရတယ်ထွက်ပြေးခဲ့ရတယ်ဆိုတဲ့အရာနဲ့ပတ်သက်ပြီးတော့ဒီပြီးခဲ့တဲ့သတင်းပတ်တုံးကနေပြည်တော်မှာလုတ်တဲ့စစ်ကောင်စီရဲ့တရင်စာရှင်းလင်းပွဲမှာသူတို့ကလည်းပြောပြပါတယ်ဒီဟာပေါ့နော်သူတို့ဒီဒေါက်တာဆဆာဆိုတာဘယ်သူလဲဆိုတာနဲ့ပတ်သက်လို့သူတို့ကတုံ့ပြန်ဖြေကြားတဲ့ခါမှာပေါ့နော်အဲ့တော့သူတို့လည်းတိကျမသိဘူးပေါ့လေအဲ့လိုမျိုးပေါ့ဒေါက်တာဆဆာကဒီ CNN မှာပြောတဲ့ story ကိုပဲသူတို့သိရတယ်ပေါ့အဲ့လိုသိရတဲ့အရာဒေါက်တာဆဆာပေါ့လေဟိုစိတ်ကူးရင်ဓမ္မတူလို့တော့သူတို့မြင်နေဆိုပြီးတော့ဒီစစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတရင်စာရှင်းလင်းပွဲမှာပြောသွားပါတယ်ဆိုတော့ဒီပေါ်မှာဒေါက်တာဆဆာဘယ်လိုတုံ့ပြန်မလဲရှင်
သူတို့ကတော့ကျွန်တော်ထင်တာကဘာမှမတိဘူးလို့ထင်ပါတယ်ကျွန်တော်အကြောင်းလဲမသိတယ်လို့မြန်မာနိုင်ငံအကြောင်းလဲသိမသိဘူးချင်တယ်ခုနစာသားပြတဲ့လူတွေကျွန်တော်လဲမသိဘူးချင်တယ်ကျွန်တော်ထင်တာကဒီအောက်ချီမှာတတ်မတော်လူကြီးတချို့ကပေါ့နော်သူတို့ကဒီသူတို့ရဲ့လူကြီးဒီပေါ့အခုနဇိုမီချွန်းတို့မိအောင်လှိုင်တို့ကိုသူတို့ကကောက်ကောက်တတိမပေးဘူးချင်တယ်တတိအမှန်ကကိုမပေးဘူးချင်တယ်တကဘာလောကဖြစ်တော့အမေရိကတောင်မှဆိုတော့အเจ้าကိုတည်ပြီလေဗြိတိရှားဒိုဝီမီတာဆူတောင်မှဆိုတော့အเจ้าကိုတည်ပြီလေအဲသူတို့ကနိုင်ငံကိုအုပ်ချုပ်နေပါတယ်ဆိုပြီးတော့တရားမဝင်နော်ဒါကိုဆိုတော့အเจ้าကိုမတည်ဘဲနဲ့နေတာကလည်းတစ်ဖက်ကဆိုပြီးတော့သူတို့အစ်စ်သားကိုအဲဘယ်အစ်စ်သားမှစစ်တယ်ဆိုတာဒါဖော်ပြပါတယ်နော်တစ်ဖက်ကပြောမယ်ဆိုပေါ့ဒါပဲတစ်ဖက်ကပြောမယ်ဆိုရင်အဲ့မှာဒိဋ္ဌာဆီလေးပွဲမှာပါတဲ့ဒီလူတွေပေါ့နော်ဒါကျွန်တော်အเจ้าကိုသူတို့ကစိတ်ကြီးဓမ္မတရားအဖြစ်နဲ့တီးထားတယ်ဆိုတော့ဒါလည်းကောက်ပါတယ်သူတို့ကကျွန်တော်အเจ้าကိုတီးလေသူတို့ကတော့ဒါပြောချင်တာကတော့သူတို့မှာ information တိတ်မရှိဘူးဆိုတာပါပေါ့နော်ဆိုတော့နောက်ဆုံးနဲ့ပြောမယ်ဆိုတော့သူတို့အနေနဲ့အဲ့လိုဟာမျိုးကတော့တုတ်ပြဆရာလက်မလို့တလို့တို့ပြဖို့လဲတာတော့မထိုက်တာဘူးလို့ထင်ပါတယ်
ကျမတို့သိချင်တာကတော့ဒီဒေါက်တာဆဆာနေနဲ့ဒီဆရာနာတိန်းတဲ့အချိန်မှာပေါ့နော်တကယ်ကိုနေပြည်တော်ရောက်နေတယ်အဲ့အချိန်ကနေပြီးတော့လေဟိုဘေးလွတ်ရအောင်ထွက်သွားရတဲ့အချိန်ဒီပေါ့နော်အဲ့ဒီဒေါက်တာဆဆာနေနဲ့ကအရင်ပေါ့နော်ဆရာနာမသိခင်ဟိုမြမနိုင်ငံကြီးခေါင်းဆောင်ဒီဒေါန်ဆန်းစုကြည်ပါဝင်အခြားဒီအစိုးရခေါင်းဆောင်နေနဲ့ပေါ့နော်ဒေါက်တာဆဆာအဲ့လိုကျိုးတိဆက်လောက်ကင်ခဲ့ရတယ်။နောက်ဆွေးနွေးပြောဆိုရတဲ့အချိန်ပေါ့နော်။ဒီဆရာနာတိမ့်မဲ့နေ့မှာမတိုင်ခင်လေးအဲ့လိုဖြစ်ခဲ့ရတဲ့အချိန်ကြီးပြောပြလို့ရမှာရှင
်။ဒါတော့တင်းစေရတော့ပြောတာလဲမကောက်သလိုပေါ့နော်။ကျွန်တော်အနည်းအဆဆုံးလို့ပြောမယ်ဆိုတော့ကျွန်တော်ကနေပြီးတော့မှဒီဇန်နဝါရီလဆိုတော့ရှိနေပါပြီ။ဆိုတော့ကျွန်တော်တို့ဒီဖေဖော်ဝါရီလဆိုတော့အစိုးရဖွဲ့တော့မယ်၊လွှတ်တော်လည်းတက်တော့မယ်ဆိုတော့ကျွန်တော်အနေနဲ့ကားရဲမှာလဲကျွန်တော်နိုင်ငံတော်တိုက်ပီခါနဲ့တမဒကြီးနဲ့ဒုတမဒကြီးတို့နဲ့ဆွေးနွေးထားတဲ့အပိုင်းတွေလည်းရှိတယ်เนาะဒါဟာလဲရွေးကောက်ပွဲဂါလာကရက်ကပေါ့ကျွန်တော်ဟာရွေးကောက်ပွဲမှာမန်နေဂျာတယောက် NLD ရဲ့ရွေးကောက်ပွဲမန်နေဂျာ campaign manager တယောက်ဖြစ်နေတဲ့အမြ to the PHP in a Taidari Maro, Sonoleta Night of Mianet, the National Political Piocade, Soro, Avi Muleyala Cade, Daro, Chipina Masuido, Tayama Kuse, Do, Yakainuka, and El Dibe, Autuabale, Soro, Tarialo, Hale, Junior Josia, Tajamolo, Jonoga, Erima, U, Pitasu Suyama, Jonole, the Bauinime, Neari Side. Dama, Genoa, Emma, La Puya, Dre, Elonet, Geno, Nordamanayo, Gane, Bido, Genoa, Elo, Chase, Cide, Dajam, not Genoa, Nebino, Mayon, and Pipara. Toro, Elonet, Genoa, Nene, Eri, Fabulata, Yema, Taki, Magado, Chinega, Dima, Dagado, Alu, Tidia, Dio Bono, Tipeka, Anate, Sigon, Sigani, Bido, Dura, Pisitara, Nesilare. New Munet, the Tobia Zinia Chekuale, nay, they do not turn it up in there. Allow T, Tobia Zinia Chet, Toda, Legend of the Kama Majabu, who not do them a day woo. So, no, you know, Elonet, Tobia Zinia Cheku, Toto, Tobido, now so jarro, to look at Kunalobo, a maid or sooner, the Dupet, the Dupeka, Yasibo, no, to do Bola, but Elo, a maid, the Supera, the Brole, Elo, Sune Puya, the Chilan, so. Babi Pipi, the little Tausu Chenica, Beto Kama, Jodo, Amido, Sasuci Dolokao, NLD Luigi Dolokao, Tamadaro Lokao, Tamadaro Lokao, the little Tausu Chenica, no one like Hanesia Jamasu, Nabate, no, the Mego Pia Yidueba, Nanabane, the Noho Bala Uisiku Piaba, the Nabato, Azodo Gumaconeo, Tarika, the case we don't clay we Tuacasatalo Pini, really. So, no, so don't in that area, Bama, a two jump receiving a photo go. Of course, yeah, so let me see the law. A two jump kailo that town time receiving a medical piai to add a let, they be a city law. Tony Dubo, a two jump receiving a kailo that town time receiving a kuna, not the Yuga work on Mexico, Piatida, Damuga, Loa, Mapideo Sazuda, or Gomosa's Pinet. So the Elo Timalaro, Obi, you know, Fabula, the Yene Yola, eh? So the Manepa Marginal, Ea Tala, eh? Ea Tala, so the mobile phone let the Dora Machido, huh? TV let the Dora Machido, huh? So the let Chibu, Bama, let Machido, huh? All Dora. So the let Chibe, Elobo, the Manaju got the Chol Luji, top 80 net, phone call that Kama, Nyani Nidia by Mabo. Hello, Anadi Mudi Pines with our lads and all that Tila Rabo. The Geras with Domenekreka, the Chulido, TBW, Dimension Oga, Academa, and the Chima, Sini, the Chima Pines with all. Bamale, Elartico, Matilabu, I'll put on Diamet, a Pipeco, Chile or Damro Dari, a Silenary, no amount of a man to Yabare. Our owner, Sudo Daro, who be Anadi Mupito, without a teacher, and Sudo. Hello, where to do one Nibiro, Janocha, Betana, Baba Pipi, Nibiro, Chichi Tetuava, Sude, Osari, Sila de Cajaro, Janole, Echima, Betumela, Matuayabu, Matuayabu, Chini, the Pinet, the Dejao, Nasujaro, Janoro, Taxi, the Mago Coro, the only Ago Corner, the Duale, Matuachi, Bono, Nasujaro, Janoku, Dile, the only Elo, Setu, Biro, below the Pipi. ကျွန်တော်ဟာနဲ့ကျွန်တော်အဲ့လိုနဲ့ဟိုတက္ကစီတမလို့ပေါ့နော်ထိုက်ပြီးတော့ပါမှာလဲမပါဘဲနဲ့အဲ့ဒီချက်ကိတ်တွေပါလဲအမြိုင်းသူတို့တက်တာတယ်ဆိုတော့အဲ့လိုထွက်သွားတာကိုပဲကျွန်တော်ပေါ်ပြတာဖြစ်ပါတယ်အဲ့လိုနဲ့ကျွန်တော်ကသုံးရက်သုံးညလောက်ခီးကိုပတ်တာပေါ့နော်အဲ့လိုနဲ့ကျွန်တော်ဟာနည်းနည်းလူချိုးတဲ့နေရာကိုရောက်ရှိလာတာဖြစ်ပါတယ်လူတို့ဘက်ကလေဟိုဘယ်လိုပဲဖြစ ဟိုပြပြတသားပဲသူတို့စန့်ကျင်သွားမယ်ဆိုတဲ့သူတို့ရဲ့တန်ဋိဌာန်ခိုင်မာမှုကိုလည်းတွေ့ရတယ်ဆိုတော့တဖက်မှာလည်းစစ်တပ်ဘက်ကလည်းအပြတ်ကိုဖိနှိပ်မယ်ဆိုတဲ့အနေအထားမျိုးရှိနေတော့ဟိုလူတို့ဘက်ကနေပြီးတော့ပေါ့နော်ဒီအခြေအနေတွေကိုဘယ်လောက်ထိသူတို့တောင်းခံနိုင်ဖို့ရှိမလဲရှင်အချိန်ဘယ်လောက်ထိကြာမလဲရှင်ဒါကတော့ဒီအာနာတေးရှိကောင်စီတည်းရဲ့နိုင်ပေါ်မှာမူတည်တယ်သူတ ရီတော့နော်ဒါကတော့အခြေဆွဲလေလေသူတို့ကနာကျင်မှုလည်းဖြစ်လေလေဖြစ်မှာပေါ့တစ်ဖက်ကပြောမယ်ဆိုရင်လည်းစီအာနာတိတ်ကောင်စီကလည်းတိထဖို့ကကဘာမှာသူတို့လိုအာနာစီဒီကရှိခဲ့ပါလားနော်အခုတစ်ဖက်ကပြောမယ်ဆိုအခြားဖက်ဓမ္မကိုပြောမယ်ဆိုရင် Osama bin Laden. Osama bin Laden ko belo asal tak kaitan le tu bawa mah sudah ada mingau hilang dari pulau bar. Tahun itu berjenodo di Amu Kandafi, Libya nengaka Anasi Kandafi hale tu ko belo ne nausu tu bawa ko asal tak kaitan le sudah hale mingau hilang tu bawa bar alu di tak pulau bar. Tahun itu berjenodo Irak nengama Saddam Hussein sudah hale Anasi tiaw bawa. Tuan asyik hal eh, kuna lo cakap ada tu dia bawa. Tuan leh belo tiga tu leh cuci biru Iraq biru tu sema, nanti kira kule alu tiga tapi pala. Dari kule ceno pisi cina kara mingau lain eh, tu bau pari hal eh. Saddam Hussein caw ni, Osama bin Laden caw ni ne, Gaddafi caw ni ku tiga piala lah si cina. Sudah dah meni mui mah tu dua hal eh, eli ni aku yau balai me. Baru lo sudah. Myanmar nainga atwe justice ko luchine so ye di bouchouri ko ma phabu so yido Myanmar pitulu thu di ka beto akha ma justice ko ya ma ma hoba da chaung mlo chon lok ka ICJ ne ICC ko chon lok a pyo nin la phit par la Myanmar pitulu thu twit de set cha tai thu lo a ye yu kha ba ya kha ya ba lein me da chaung mlo chon lok ha naw so ka lo pyo me so yido belo ba phit phi di Dulu kan, nama suami ni dulu anakku selesai sukai pido, lelaki aku agup lo tuan ni do, jono ye mahabuhakaro, bet di mian line ni tu bawa pa alu ko, papi do, elu ni jono ha justice ko mianan enga dua, mianan pitulu tu dua once for all, terkalu dan telu kau jono lupa izin bar.
Jitu di mana itu ada sasa?
Jitu ba.
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွှာဖြစ်တဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။ VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွင်တော့အိတ်ကနေပြီးအီးမေးလ်သတင်းလွှာကိုတောင်းယူနိုင်ပါသေးတယ်။နောက်တစ်နေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bamiset@voanews.com စီကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့် email လိပ်စာကိုရေးပို့လိုက်ပါ။ email လိပ်စာကိုတိကျနှောင်းအောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်ဒီနေ့နှစ်ကြိမ်ပို့ပေးတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်တစုတစီနဲ့ရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျမတို့ radio ရုပ်မြင်သံကြားနဲ့ internet တို့ကနေအရောက်ပို့ပေးနေပါရှင်။
စီနီနာတို့ဒီနေ့ပတ်စင်ကဏ္ဍတွေကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်။ဒီမနက်ကမှဆရာနာဒေမှုကိုစနေကောက်ွက်တဲ့ဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ပြုခွဲတာကြောင့်တေဆိုးမှုအခြေအတွက်ဟာဒီနေ့ထိဆိုရင်140ကျော်သွားပါပြီ။နိုင်ငံရေးကျင်းသားများကကိုယ်ဆောင်ရှောက်ရေးအဖွဲ့ EBB ကမန္တလေးစကူရဲနေ့တိမှတ်တမ်းတင်ထားတဲ့တေဆိုးမှုအခြေအတွက်235ရောက်မှာဒီကနေ့ထပ်တိုးအခြေအတွက်နဲ့ဆိုရင်အယောက်140ကျော်အထိရှိလာတာပါ။ဆီယနာဒေနာကိုကံွယ်ဆုတ်ချတဲ့စူပါစစ်တပ်ကိုအမေရိကန်အောက်ရုတော်မှာတောက်ကြံလေးကထောက်ခံမဲ398မဲကောက်ကွက်မဲ14မဲမပြီးဘဲနေတဲ့မဲတမဲနဲ့တခဲနဲ့အတူတူချမှတ်ခဲ့ပါရယ်ကုလသမဂ္ဂဒေမိုဂျန်အန်တိုနီယိုဂူဒရက်စ်ကလည်းဆန္ဒပြသူတွေကိုတပ်ဖြတ်နေတာသတင်းသမားတွေအပါအဝင်လူတွေကိုမတရားဖမ်းဆီးနေတာတွေဟာလုံးဝလက်ခံနိုင်ွယ်မရှိဘူးလို့တောက်ကြံလေးကပဲထပ်ပြောပါရယ်ဥရောပသမဂ္ဂ EU ကလည်းမြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်းဆောင်တွေပေါ်တန်ခတ်အရေးယူဖို့ပြင်ဆင်နေတယ်လို့ပြောထားပါရယ်အာဆီယံမှာလည်းမြန်မာအရေးအစိမ့်မြင့်အစည်းအဝေးတက်ခေါ်ယူဖို့ဆွေးနွေးနေကြပါတယ်။မြန်မာနိုင်ငံကနေအိန္ဒိယအိန္ဒိယနိုင်ငံဘက်ကိုထပ်ပြီးလာသူအယောက်တစ်ထောင်ကျော်ရှိပြီလို့အိန္ဒိယလွှတ်တော်အမတ်တယောက်က Reuters သတင်းဌာနကိုတောက်ကြားနေကပြောပါတယ်။ထပ်ပြီးလာသူတွေကိုလက်မခံဘဲပြန်ပို့ဖို့အိန္ဒိယဘူဆွေရောကညွှန်ကြားထားပေမဲ့မီဇိုရန်ပြည်နယ်ကလက်မခံဘဲဒုက္ခရောက်နေသူတွေကိုဝန်ကြီးပေးရမယ်လို့ပြည်နယ်ဝန်ကြီးချုပ်ကပြောထားပါတယ်။အိန္ဒိယမှာရောက်နေတဲ့အမေရိကန်ကာကွယ်ရေးဝန်ကြီး Dwight Austin ဟာမနေ့ကရောက်ချင်းအိန္ဒိယဝန်ကြီးချုပ်နဲ့တွေ့ပြီးတဲ့နောက်ဒီကနေ့ကာကွယ်ရေးဝန်ကြီးရရှနတ်စင်းနဲ့နယူးဒေလီမြို့တော်မှာပြေဆုံးပြီးနိုင်ငံခြားကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်မှုတိုးမြင့်ရေးဆွေးနွေးခဲ့ပါတယ်ခင်ဗျာ။စနေညအတွက် VOA စီစဉ်တွေကဒီလောက်ပါပဲခင်ဗျာ။ VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ VOA ဒေါ်တာစင်နာနဲ့တကွမြန်မာနိုင်ငံလူနိုင်ငံသားအားလုံးဘေးရန်တွေပေါင်းကကင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ။
This program.